Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2023ခုနှစ်ဒီဇင်ဘာလ26ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Gaza မှာ Hamas တို့အပေါ် Israel စစ်စင်ရေးကိုတိုးမြင့်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကကြုံဝါလိုက်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ရပ်ကွက်တစ်ခုမှာအစ္စရေးကလေကြောင်းတိုက်ခတ်မှုကြောင့်အစစ်မြင့်အီရန်ဗိုလ်ချုပ်တဦးသေဆုံးတယ်လို့အီရန်နိုင်ငံပိုင်သတင်းမီဒီယာကကြေညာပါတယ်။ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တဲတရုတ်ပိုင်နယ်ကိုအကြိမ်ကြိမ်ထိပါပြီးမမှန်မကန်သတင်းဖြန့်နှံနဲ့စီးရဲလှုပ်ရှားမှုတွေလုပ်ပြီးပြဿနာဖန်တီးနေတယ်လို့တရုတ်ဘက်ကဆွဆွဲပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့အပြင်စစ်ပွဲတွေနဲ့ငတ်မုတ်ခေါင်းပါမှုဆင်းရဲမွေးတင်မှုတိုးမြလာနေတဲ့ကမ္ဘာမှာကုလသမဂ္ဂဘက်ကဖြေရှင်းဆောင်ရွက်နိုင်မှုအပေါ်သုံးသပ်ချက်အမေရိကန်ပြည်ထောင်စုအတွင်းကသတင်းလွှတ်လပ်ခွင့်အခြေအနေဖင်လန်နဲ့အမေရိကန်တို့ရဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ Christmas ကာလမှာမြန်မာနိုင်ငံအတွက်ကောင်းကြီးမင်္ဂလာမျှဝေကြတဲ့အကြောင်းလူမှုရှုခင်းသတင်းထောက်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီလိုအပ်ချက်အကြောင်းတို့ကိုနားဆင်ချရမှာဖြစ်ပြီးစီးပွားရေးနဲ့တက်တန့်ရောက်သတင်းလှအစီအစဉ်တို့ကိုလည်းထုတ်လွှင့်ပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ကပြောပြပေးပါအောင်ရှင
်။ဂါဇာမှာဟာမတ်စ်တို့ပေါ်မှာအစ္စရေးစစ်စင်ရေးကိုတိုးမြှင့်သွားမယ်ဆိုပြီးတော့အစ္စရေးကြီးချုပ်ဘန်ဂျမင်နေတန်ယာဟူကကြုံဝါပြောဆိုပါရတယ်။တချင်တည်းမှာတော့ဂါဇာကဒုက္ခသည်စခန်းကိုအစ္စရေးကစစ်ဆင်ရမှာလူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရတယ်လို့ဂါဇာဒေသကျန်းမာရေးအာဏာပိုင်တွေကထုတ်ပြန်ပါတယ်။လာမယ့်နေ့တွေမှာတိုက်ခိုက်မှုတွေကိုလည်းတိုးချဲ့သွားမှာဖြစ်ပြီးတော့ဒါဟာရေရှည်စစ်ပွဲဖြစ်လိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကအာနာဟတ်ပါတီရဲ့အဖွဲ့ဝင်တွေကိုတင်းလာနေမှာပြောဆိုပါရတယ်။အစ္စရေးဟာဂါဇာလေပိုင်းကိုတနင်္ဂနွေနေ့ကနေပြီးတော့တင်းလာနေအထိအဆက်မပြတ်တိုက်ခိုက်မှုတွေလုပ်ပါတယ်။ဂါဇာမှာရှိတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်မခါစီဒုက္ခသည်စခန်းကိုထိမှန်ပြီးတော့လူ80ထက်မနည်းသေဆုံးခဲ့တယ်လို့ဟာမတ်စ်ကျမ်းမာရေးအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဟာမတ်စ်တို့ကိုနှိမ်နင်းတဲ့နေရာမှာအရသားတွေအထိခိုက်နည်းနိုင်သမျှနေအောင်လို့ဆောင်ရွက်ပါမယ်လို့အစ္စရေးဘက်ကပြောဆိုနေတာမဟုတ်လို့အခုဒီမဂါစီဒုက္ခသည်စခန်းတိုက်ခိုက်မှုကိုသူတို့ပြန်ပြီးတော့သုံးသပ်သွားမယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါတယ်။ဂါဇာမှာဖြစ်ခဲ့ရဆဲရေးနဲ့တူလက်တလောပြပခါတွေကိုဆုံးသတ်နိုင်ဖို့အတွက်တော့အီဂျစ်ဘက်ကအစီအစဉ်တစ်ခုဆူပြုထားတယ်လို့လည်းသိရပါတယ်။ဖမ်းထားတဲ့ဒဇင်ခံတွေကိုပြန်လွှတ်ပေးပြီးတော့ဂါဇာကမ်းမြောင်နဲ့အနောက်ဘက်ကမ်းဒေသကိုအုပ်ချုပ်ဖို့အတွက်ပါလက်စတိုင်းအုပ်ချုပ်ရေးတပ်ဖွဲ့စီစဉ်ဖို့ထားရှိဖို့ဖြစ်ပါတယ်။ဒီဆိုပြချက်အပေါ်မှာတော့ Israel ဘက်ရော Hamas ဘက်ကပါတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။ Syria နိုင်ငံမြို့တော် Damascus ရပ်ကွက်တစ်ခုမှာ Israel ဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်စစ်မြင့် Iran ဗိုလ်ချုပ်တူသေဆုံးတယ်လို့ Iran နိုင်ငံပိုင်မီဒီယာကနေပြောကြေညာပါရယ်။ Syria မှာရှိတဲ့ Iran ပြည်သူစစ်ဒေါ်လာရေးစောင့်တပ်ရဲ့အကြံပေးဖြစ်သူ Razi Mosavi ဖြစ်သူသေဆုံးခဲ့တာပါ။ Israel Hamas စစ်ပွဲကြောင့်ဒေသတွင်းမှာ Iran နောက်ခံပေးထားတဲ့အဖွဲ့တွေနဲ့တင်းမာလာခဲ့တယ်လို့ Lebanon Israel နဲ့ဆက်မှာလည်း Hezbollah တို့နဲ့ Israel ကြားမှာတိုက်ပွဲတွေရှိလာခဲ့ပါရယ်။အခုစောပိုင်းကာလာရုံကလည်းအစ္စရေးတိုက်ခိုက်မှုကြောင့်ဆီးရီးယားမှာဗိုလ်ချုပ်နှစ်ဦးသေဆုံးခဲ့ပြီးပါပြီ။အခုသေဆုံးသူဖြစ်တဲ့ဗိုလ်ချုပ်မာဆာဗီဟာ2020ဇန်နဝါရီလတုန်းကအီရတ်နိုင်ငံမှာဒီအမေရိကန်အီရန်မှာအမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်အထူးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ် Qasem Soleimani နဲ့တော်ကြီးကိုနှိစက်သူတူဖြစ်တယ်လို့ IRNA အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အခုဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးစစ်ဘက်ကရောဆီးရီးယားနိုင်ငံပိုင်သတင်းကပါထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ထောင်ချေဆိုင်တဲ့ဆီးရီးယားလူခွေးစောင့်ကြည့်မှုအဖွဲ့ထုတ်ပြန်ချက်မှာတော့ Hezbollah ရဲ့အခြေဆိုင်ရုံးခန်းတစ်ခုဖြစ်တယ်လို့တန်တရားရှိတဲ့ယာကင်းတစ်ခုကို Mosavi ဝင်လာချိန်မှာ Israel စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဆိုပြီးတော့အသေးစိတ်ဖော်ပြထားပါရခင်ဗျာ။ Iran နိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားမှာရှိတဲ့ Kurd အုပ်စုတွေကို Turkey ကပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းက Iran မှာရှိတဲ့ Turkey စစ်သား12ဦးသေဆုံးခဲ့တဲ့အပေါ်လက်တော့မြန်တိုက်ခိုက်တာလို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေမှာစစ်သွေးကြ26ဦးထက်မနည်းသေဆုံးခဲ့တယ်လို့တူရကီကာကွယ်ဝန်ကြီးဌာနကတင်းလာနေမှာကြေညာချက်ထုတ်ပါတယ်။ဆီးရီးယားရှေ့မြောက်ပိုင်းဒေသမှာတင်းလာနေတူရကီလေကြောင်းတိုက်ခိုက်မှုကြောင့်ရပ်သား6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဒေသတွင်းအမည်မဖော်တဲ့စစ်အုပ်တာဝန်ရှိသူကပြောပါတယ်။ Britain ခြေဆိုင်ဆီးရီးယားစောင့်ကြည့်အဖွဲ့ကတော့အဲ့ဒီတိုက်ခိုက်မှုတွေမှာရပ်သား11ဦးသေဆုံးတယ်လို့ဆိုပါတယ်။တူရကီနိုင်ငံဟာ2023ခုနှစ်တွင်ဆီးရီးယားရှေ့မြောက်ဒေသကိုလေကြောင်းတိုက်ခိုက်မှုအကျဉ်124ကြိမ်မြောက်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုတွေကြောင့်လူ92ဦးသေဆုံးခဲ့ရပါတယ်။ အီရန်နိုင်ငံမြောက်ပိုင်းက PKK ကတ်ခွဲထွက်ရေးအုပ်စုတွေနဲ့တိုက်ပွဲတွေကြောင့်တူရကီစစ်သား6ဦးသေဆုံးခဲ့တယ်လို့တူရကီတာဝန်ရှိသူတွေကတောက်ကြနေတော့ကပြောရတယ်။အဲဒီနောက်မှာလည်းကတ်သဘုံတွေနဲ့တိုက်ပွဲအတွက်မှာတူရကီစစ်သားနောက်ထပ်6ဦးသေဆုံးတယ်လို့တူရကီကထုတ်ပြန်ပါတယ်။အဲ့နောက် PKK ကတ်သဘုံတွေရှိတယ်လို့ပြောတဲ့နေရာကိုဒီဒါဇင်လောက်ကိုတူရကီဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်ဆီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းကရေနံစက်ရုံတွေနောက်အခြေခံလူမှုစောက်အုံတွေထိမှန်ပျက်စီးခဲ့ပြီးတော့စတိန်နေတုန်းကတော့လက်စစ်ထုတ်လုပ်မှု90ရာခိုင်နှုန်းအထိရော့ချခဲ့တယ်လို့ဆီးရီးယားမြောက်ပိုင်းကပ်ဥက္ကဋ္ဌအုပ်ချုပ်ရဲ့အဖွဲ့ကနေပြီးတော့ကြေညာခဲ့ပါတယ်ခင်ဗျာ။
တန်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်နဲ့တရုတ်ပိုင်နယ်ကိုအကြိမ်ကြိမ်ထိပါပြီးတော့မမှန်မကန်သတင်းဖြန့်တာတွေစီးရဲလှုပ်ရှားမှုတွေနဲ့ထိတိုက်တွေ့တာတွေလုပ်ပြီးတော့ပြဿနာဖန်တီးနေတယ်ဆိုပြီးတော့တရုတ်နိုင်ငံပိုင်သတင်းကနေပြီးတော့တင်းလာနေကဆွဆွဲထုတ်ပြန်ပါလေဖိလစ်ပိုင်နိုင်ငံဟာအမေရိကန်ကူညီကိုယူပြီးတော့တရုတ်ကိုအဆက်မပြတ်ရန်စနေတဲ့လုပ်ရဟာဒေသတွင်းငြင်းငြိမ်းနဲ့တည်ငြိမ်မှုကိုထိပါစေတဲ့ကြီးမားတဲ့အနေနဲ့လုပ်ရတွေဖြစ်တယ်ဆိုပြီးတော့တရုတ်ကွန်မြူနတီပါတီရဲ့အာဘော်ပြည်သူ့နေစဉ်သတင်းစင်မှာတင်းလာနေမှာသတင်းဆောင်မှရေးသားဖော်ပြခဲ့တာပါဒီသတင်းဖော်ပြချက်နဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနနဲ့တောင်တရုတ်ပင်လယ်ပြင်ရေကင်တွင်နေတဲ့ဖိလစ်ပိုင်အာဏာပိုင်အဖွဲ့တွေဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူး။တရုတ်နဲ့ဖိလစ်ပိုင်ကြားအခုလိုမျိုးပြီးခဲ့တဲ့လတွေတွင်တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ဆက်နွယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဆွဆွဲတက်ခိုက်ပြီးတင်းမာမှုတွေလည်းပြင်းထန်လာနေပါရယ်။တောင်တရုတ်ပင်လယ်ပြင်တွင်နေရအတော်များများကိုတရုတ်ကတူပိုင်နေဆိုပြီးတော့ကြီးညာထားသလိုပဲတစ်ဖက်မှာတော့ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားနိုင်ငံတို့နဲ့လည်းတရုတ်နိုင်ငံတို့ရေပိုင်နဲ့အငင်းပွားမှုတွေရှိနေပါရယ်။2016ခုနှစ်ကတော့နိုင်ငံတကာတရားရုံးတစ်ခုကနေပြီးတော့အခုလိုရေပိုင်နဲ့ဆိုင်ရာငြင်းပွားမှုမှာဖိလစ်ပိုင်ကိုအနိုင်ပေးခဲ့ပြီးမြဲတရုတ်ဘက်ကဒါကိုလက်မခံပယ်ချထားပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝိုင်ကြီးကတော့ဖိလစ်ပိုင်နဲ့ငြင်းပွားမှုမှာမှားယွင်းတွက်ချက်မှုမှန်သမျှအတွက်တရုတ်ဘက်ကနေပြီးတော့အခိုင်အမာတုံ့ပြန်မယ်ဆိုသတိပေးပြီးတော့ဒီပြဿနာကိုဖြေရှင်းရေးတွေ့ဆုံဆွေးနွေးဖို့လည်းတောင်းဆိုထားပါတယ်ဖိလစ်ပိုင်နေနဲ့ခုလိုမျိုးတရုတ်နဲ့ဆက်ဆံရေးတင်းမာလာတာနဲ့တူပဲတစ်ဖက်မှာဂျပန်အမေရိကတို့နဲ့ဒီစီးရေးဆက်ဆံမှုတွေတိုးလုံနေပါတယ်တရုတ်နဲ့ဖိလစ်ပိုင်တို့ကြားရေပိုင်နဲ့ငင်းပွားနေတဲ့နေရာနီးကိုအမေရိကန်ဘက်ကရေရက်တင်မောတစ်စင်းပြီးခဲ့တဲ့လကဆင်လွတ်ခဲ့တာကြောင့်လဲတရုတ်ကအပြင်းထန်ကိုကန့်ကွက်ခဲ့မိပါတယ်။ပါကစ္စတန်နိုင်ငံရဲ့အစ္စလာမဘတ်မှာဖမ်းဆီးခဲ့တဲ့တက်ကြွလှုပ်ရှားသူ290ကိုပြန်လွှတ်ပေးလိုက်ပြီးလို့ပါကစ္စတန်ဖက်ဒရယ်အစိုးရအာဏာပိုင်ကသတင်းအနေမှာပြောဆိုထားပြီးတော့တက်ကြွလှုပ်ရှားသူအဖွဲ့တစ်ခုဘက်ကတော့တက်ကြွလှုပ်ရှားသူ100ကျော်ထောင်ထဲမှာကျန်နေသေးတယ်လို့ဆိုပါတယ်။တချို့ကတော့ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ငင်းရစွာဆန္ဒပြခွင့်ဟာလူတိုင်းရဲ့အခွင့်အရေးဖြစ်တယ်။ဒါပေမဲ့လို့ဥပဒေကိုကိုယ်စိတ်ကြိုက်ထင်လို့လုပ်လို့မရဘူးလို့ပါကစ္စတန်ပြည်ထောင်စုကြီးဌာနကဒီ X လူမှုကွန်ရက်မှာတင်ထားတဲ့ကြေညာချက်မှာပြောဆိုပြီးတော့ဘလူးစ်တက်ကြွလှုပ်ရှားသူတွေကိုအုပ်စုလိုက်ပြန်လွှတ်ပေးလိုက်ပြီလို့လည်းကြေညာပြောဆိုပါရတယ်။ဆန္ဒပြသူ160ကျော်ပြန်လွှတ်လာတဲ့အကြောင်းဒါပေမဲ့100ကျော်ဆက်လက်ထိန်းသိမ်းခံရပြီးတော့တချို့ကပျောက်ဆုံးနေတယ်လို့ဘလူးစ် Solidarity Committee က VOA ဥရဒူဌာနကိုနောက်ပိုင်းမှာပြောဆိုထားပါရတယ်။ဒါပြင်အစ္စလာမဘတ်ရဲ့ဌာနကအဖွဲ့ကိုရောမီဒီယာတွေကိုပါသတင်းအမှန်မပေးဘူးလို့လည်းပြောပါရတယ်။နိုင်ငံအနောက်တောင်ပိုင်းဘလူးချစ်စတန်ပြည်နယ်တွင်တရားဥပဒေမဲ့တပ်ဖြတ်မှုတွေအဆောက်အအုံခံရမှုတွေရှိနေတယ်လို့ဆွဆွဲပြီးတော့အရိကစားတွေကိုဆန္ဒပြဖို့ဘလူးစ်တက်ချွလူရှားသူတွေကမြို့တော်အစ္စလာမဘတ်ကိုထွက်ခွာပြီးတော့အဲ့မှာဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အမေရိကန်ရဲ့ဂျီဟတ်တိုက်ဖြတ်ရေးညွှန်မောင်းတပ်ဖွဲ့တွေအသုံးပြုနေတဲ့အီရတ်မြောက်ပိုင်းကစစ်ချေဆက်စခန်းကိုတင်းကနေမှာဝေထီဒရုန်းနဲ့ပစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းအမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောဆိုပါရတယ်။Islamic ဒီအစိုးရ IS အဖွဲ့ကိုတက်ခဲ့ရေးအတွက်အီရတ်မှာတက်ချထားတဲ့ညွန်မောင်းတပ်ဖွဲ့တွေပေါ်မှာပြစ်မှတ်ထားတက်ခဲ့မှုတွေဟာဆိုလို့ရှိရင်အောက်တိုဘာလ9ရက်နေ့မှာ Israel Hamas စစ်ပွဲစတင်ပြီးနောက်ပိုင်းပိုပြီးတော့တိုးမြင့်လာနေပါတယ်။အီရတ်နိုင်ငံရဲ့ Qatar ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းမှာရှိတဲ့ Abel Lizain နဲ့နီးတဲ့စစ်ချေဆက်စခန်းကိုဝေထင်း drone ရင်နဲ့တင်းလာနေမှာပြစ်မှတ်ထားတက်ခဲ့ခဲ့တာဖြစ်တဲ့ကြောင်းအီရတ်ဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကကြေညာချက်ထုတ်ပြောဆိုခဲ့ပါတယ်။တက်ခိုက်ခံမှုအတွင်းမှာထိခိုက်ဒဏ်ရာရမှုတွေရှိတယ်လို့ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောခဲ့ပါဘူး။လီဒါစကန်ကဒီအမေရိကန်ရဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးတော့အဝေးထိန် drone ယာဉ်နဲ့တက်ခိုက်ခံရတဲ့အကြောင်းဒဏ်ရာမှုနဲ့ပျက်စီးမှုအခြေအနေအစီအစဉ်စာကိုထောင်ဆိုင်နေစေဖြစ်တဲ့အကြောင်းအမည်မဖော်တဲ့အမေရိကန်စစ်တပ်တာဝန်ရှိသူတူက AFP သတင်းထတာကိုအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကုသညုံတင်ပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website စာမျက်နှာ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီထက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ပိုပြီးတော့ပူနွေးလာနေတဲ့ဒီကနေ့ကဘာမြေပေါ်မှာစစ်ပွဲသစ်တွေငတ်မို့ခေါင်းပမှုတွေနဲ့ဆင်းရဲမွဲတင်မှုတွေလည်းတိုးလာနေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းဘက်ကလည်းဒီပြဿနာအနည်းချင်းလောက်သာဖြေရှင်းနိုင်ပါတယ်။စွမ်းဆောင်ရည်ချဆင်းလာတဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အနာဂတ်နဲ့ပတ်သက်လို့ VOA သတင်းထောက် Margaret Becher သတင်းပေးပို့ထားပါတယ်။နန်းလောင်ပြောပြပေးပါအောင်ရှင်။
2023ခုနှစ်ဆိုရင်ဒုတိယနှစ်ထဲရောက်လာတဲ့ယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရောင်းချီတွေမမြင်ရသေးသလိုအာဖရိကတဲ့တချို့နေရာမှာစစ်အာဏာသိမ်းမှုတွေကြောင့်မတီးမငြိမ်ဖြစ်နေပြီးဆူဒန်နိုင်ငံရဲ့အရှေ့အလယ်ပိုင်းမှာလည်းစစ်ပွဲသစ်တွေကြောင့်လူတွေထိခိုက်သေးဆုံးနေကြပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းအဲ့ဒီတွေးထွက်တန်ယုံမှုတွေအဆုံးသတ်တော့အောင်အနည်းအကျဉ်းသာဆောင်ရွက်နိုင်ပါတယ်။နယူးယောက်မြို့ကဖွန်ဟမ်တက်ကတိုနိုင်ငံတကာဆက်ဆံရေးပညာဌာနကအကြလီဒယာကအခုလိုသုံးသပ်ပါတယ်။
Particularly been challenging because the kinds of conflicts the UN has been facing over the last
ကုလသမဂ္ဂအတွက်ကတော့တကယ်စိန်ခေါ်ချက်တွေပါ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်အတွင်းပေါ်ပေါက်လာတဲ့ပြည်ပခါမျိုးတွေကကုလသမဂ္ဂအဖွဲ့ကြီးကစီမံခန့်ခွဲဖို့အဆင်သင့်ဖြစ်နေတဲ့ကိစ္စတွေဖြစ်နေတာကြောင့်လည်းပါပါတယ်။လုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံကြီးတွေကြားမှာပြည်ပခါတွေကဖြစ်နေပါတယ်။နောက်ပြီးတော့အဲ့ဒီနိုင်ငံတွေပါဝင်ပတ်သက်လာတဲ့အခါကုလသမဂ္ဂမှာအဲ့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်တဲ့အတိုင်းအတာကအ ਨੇ ချင်းလောက်ပဲရှိပါတယ
်။ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်တွေကိုဟန်တားနိုင်တဲ့ဗီဒီယိုအာနာရီဟာအဖွဲ့ဝင်ပရတိန်တရုတ်ပြင်သစ်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့မှရှိနေကြတာကြောင့်လည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့ကိစ္စမှာလည်းပထဝီနိုင်ငံရဲ့အရာကွဲပြားမှုတွေနဲ့ရှိုင်းလာခဲ့ပါတယ်။တခါအော်တိုဘာလမှာစတင်ခဲ့တဲ့ဟားမတ်စ်နဲ့အစ္စရေးစစ်ပွဲမှာလည်းအစ္စရေးဘက်ကအမေရိကန်ရပ်တည်ခဲ့တာပါကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာပဋိပက္ခရေးရာအဖွဲ့ညွန်ကြားရေးမှူးရစ်ချတ်ဂိုဝန်ကလည်းလုံခြုံရေးကောင်စီရဲ့လက်ရှိစိတ်အခြေအနေတွေဟာအစိတ်အတော့မကင်းဖြစ်နေတယ်လို့သုံးသပ်ပါတယ်ဒီဇင်ဘာလလုံခြုံရေးကောင်စီအစည်းအဝေးမှာတော့လူသားချင်းစာနာထောက်ထားမှုအရာအစ္စရေးဟားမတ်စ်စစ်ပွဲအပြည့်ရဖို့ကုလသမဂ္ဂပဋိညာအပိုက်69အရာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဖိအားပေးတောင်းဆိုခဲ့ပေမဲ့လို့အောင်မြင်မှုမရခဲ့ပါဘူးအတွင်းမှူးချုပ်ရဲ့အဆိုပြုချက်ကိုအမေရိကန်နိုင်ငံကဗီတိုအာဏာသုံးပယ်ချခဲ့ပြီးအစ္စရေးနိုင်ငံကမစ္စတာဂူဒရက်စ်ကိုနှုတ်ထွက်ပေးဖို့အထူးတောင်းတောင်းဆိုခဲ့တာပါကုလသမဂ္ဂရဲ့ညီညွတ်ရေးတပ်ဖွဲ့ဝင်ရဲ့စစ်မြေပြင်အခြေအနေတွေကလည်းသိပ်ပြီးတော့တိုးတက်မှုမရှိပါဘူး2023ခုနှစ်ဟာ Blue Helmet ဆိုတဲ့ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့တည်ထောင်မှု85နှစ်ပြည့်တဲ့နေ့လည်းဖြစ်ပြီးမာလီနဲ့ကွန်ဂိုနိုင်ငံတို့ကသူတို့နိုင်ငံထဲမှာတပ်ဆွဲထားတဲ့ကုလညီညွတ်ရေးတပ်တွေထွက်ခွာပြေးဖို့တောင်းဆိုခဲ့ကြတဲ့နေ့လည်းဖြစ်ပါတယ်။ဟေတီနိုင်ငံကတော့သူ့နိုင်ငံတည်ငြိမ်ရေးအတွက်ကုလသမဂ္ဂတပ်ဖွဲ့မဟုတ်တဲ့အခြားနိုင်ငံကတပ်ဖွဲ့တွေဆီလုပေးဖို့တောင်းဆိုပါတယ်။အာဖရိကကောင်းဆောင်တွေကတော့ Sub-Sahara ဒေသကအကြက်အတဲတွေကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဒေသဆိုင်ရာအစုအဖွဲ့တွေဖက်ကိုပို့ပြီးတော့အာရုံစိုက်လာပါတယ်။နှစ်စဉ်ဘဏ္ဍာငွေဒေါ်လာ6ဘီလီယံကျော်ရှိတဲ့ကုလညီညွတ်ရေးတပ်ဖွဲ့ရဲ့ထိရောက်မှုသူရဲ့တန်ဖိုးလက်ရှိနဲ့အနာဂတ်လုပ်ငန်းစဉ်တွေအပေါ်မှာလည်းညီညွတ်ရေးတပ်ဖွဲ့လုံးမလုံးစတဲ့မိခွန်တွေထွက်လာပါတယ်။ကုလသမဂ္ဂညီညွတ်ရေးလုပ်ငန်းဌာနအကြီးအကဲ Yon Pia Lacris ကအခုလိုပြောပါတယ်
Moving forward, what we think we should work together with the member states on
ငြိမ်းချမ်းရေးထိန်းသိမ်းမှုဆိုရည်ရည်ရချက်နဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေကိုဆီလွတ်တဲ့အခါရည်ရချက်နဲ့ကန့်ညီမှုရှိအောင်အဖွဲ့ဝင်နိုင်ငံတွေအားလုံးကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ထင်ပါတယ်။ငြိမ်းချမ်းထိန်းသိမ်းမှုမဟုတ်ဘူးဆိုရင်တော့အဲ့ဒါကကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ရဲ့လုပ်ငန်းမဟုတ်တော့ပါဘူး။အခြားစစ်စင်ရေးအတွက်ပဲဖြစ်မှာပါ။
အရပ်စပေါ်မြတ်ပြည်တော်စု UAE မှာကျင်းပခဲ့တဲ့ COP28 ဥတုရသည်ညလာခါမှာရရှိခဲ့တဲ့အာသက်ဆရာဖြစ်တဲ့ခုကတော့ကမ္ဘာပူနွေးမှုဖြစ်စေတဲ့ဖလုံအိမ်တက်ငွေထုတ်လွှင့်နေတဲ့ရုပ်ကျွင်းလောင်စာအသုံးပြုမှုတွေကိုရပစ်ဖို့ကုလညလာခံကိုစလရီပထမဆုံးအကြိမ်သဘောတူညီခဲ့ကြတာပါ။ရသည်ဥတုဖောက်ပြန်မှုပို့ပြီးတော့ဆိုးဝါးလာတာနဲ့အမျှသဘာဝဘေးအန္တရာယ်တွေပဋိပက္ခနဲ့ကမ္ဘာရပ်မှာတရားမှုတွေပို့ပြီးတော့ပြင်းထန်လာတဲ့အတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းပို့ပြီးတော့လိုအပ်လာနေပါတယ်။
We see both things, right? We see that even when there's diminished political space,
နိုင်ငံရေးပြဿနာတွေ၊ပြည်ပခါတွေ၊ဒါမှမဟုတ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲတွေကိုဖြေရှင်းနိုင်ဖို့အတွက်တိုက်ပြီးတော့မလွယ်ကူတဲ့အချိန်မှတောင်းမှ ာလူသားချင်းစာနာမှုအတိုင်းအတာနဲ့အရေးကြီးတဲ့အလုပ်တွေကိုလုပ်ကိုင်နိုင်တဲ့အလားအလာတွေကရှိပါတယ်ဒါပေမဲ့အဲ့ဒီလိုလုပ်ကိုင်နိုင်ဖို့ရန်ပုံငွေကတော့လိုပါတယ်အကျိုးသက်ရောက်မှုခေါင်းတွေရဖို့ဆိုရင်ပံ့ပိုးပေးရမှာပါ
လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေအရလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုးချဲ့ဖို့ဆိုတဲ့အချက်အပါအဝင်ကုလသမဂ္ဂအဖွဲ့မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆယ်စုနှစ်နဲ့ချီတောင်းဆိုမှုအတော်များများရှိခဲ့ပါတယ်။ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာပဋိပက္ခရေးရာအဖွဲ့ညွန်ကြားရေးမှူး Richard Gowan ကအခုလိုသုံးသပ်ပါတယ
်။ The UN was paralyzed for long periods of the Cold War. So the fact that it isonce again going
to the gala တော့ nga ကုလသမဂ္ဂအဖွဲ့အချိန်တော်ကြာမလုံနိုင်မကြိမ်းတိုင်းဖြစ်ခဲ့ဘူးပါလေဒါကြောင့်အချက်တဲကာလကိုနောက်တစ်ချိန်ထပ်ပြီးဖြတ်သန်းနေရတာ ਨੇ ကုလအဖွဲ့ကြီးအသုံးမဝင်တော့ဘူးလို့ပြောလို့မဖြစ်ပါဘူးကုလသမဂ္ဂရဲ့ဖွဲ့စည်းပုံတွေကိုဘယ်လိုပြောင်းလဲနိုင်မလဲဆိုတာကိုစဉ်းစားဖို့အမှန်တကယ်လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
်ကုလသမဂ္ဂအဖွဲ့ကြီးတိထက်ထိရောက်မှုရှိအောင်ဘယ်လိုပြုပြင်ပြောင်းလဲမလဲဆိုတာနဲ့ပတ်သက်ပြီးတော့သဘောတူညီမှုအနည်းငယ်သာရှိနေတဲ့အချက်ကတကယ်ပြဿနာဖြစ်နေတယ်လို့လည်းလေ့လာသူတွေကသုံးသပ်ထားကြပါတယ်ကျွန်မနားလာပါ
ကုလသမဂ္ဂရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့နန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့ဖင်လန်နဲ့အမေရိကန်ပြည်ထောင်စုကြားကကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုတင်ပြပေးဖို့ရှိပါတယ်။အခုတော့အမေရိကန်ပြည်ထောင်စုအတွင်းသတင်းလွတ်လပ်ခွင့်အခြေအနေကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုမှလွတ်လပ်စွာပြောဆိုဝေဖန်ခွင့်ကိုအမကန်နဲ့ First Amendment ကိုအခြေခံဥပဒေပြင်ဆင်ချက်အမှတ်၁ခိုင်ခိုင်မာမာရှိပေမဲ့လို့လဲအခု2023ခုနှစ်အတွင်းဒီအခြေခံအပေါ်အကဲဆန့်ချက်တွေကျုံ့ခဲ့ရပါတယ်2023ခုနှစ်အတွင်းမှာစီးနှင်းမှုတွေရှာဖွေမှုတွေနဲ့တရားရုံးကိုစစ်ခေါ်မှုတွေနဲ့အတူဒေသဆိုင်ရာမီဒီယာလည်းပြစ်မှတ်ထားခံခဲ့ရတာမျိုးရှိပြီးဒါရီဟာပြည်ထနာအဖြစ်လှုပ်ရှားဆောင်ရွက်သူတချို့ကထောက်ပြကြပါတယ်။ Liam Scott ရဲ့သတင်းဆောင်မကိုနားဆင်ကြပါရှင
်။ American Pirasu Ken Sex ပြည်နယ်ရဲ့မြို့ငယ်လေးကသတင်းစာတိုက်တစ်ခုကို2023ခုနှစ်နွေရာသီအတွင်းစီးနှင်းမှုကိုကဘာကအာရုံစိုက်ခဲ့ပါတယ်။Marion County Record စာဆောင်ရဲ့ရုံးနဲ့စာဆောင်တိုက်ပူရဲပိုင်ရှင်အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ Joan Mia ရဲ့အိမ်ကနေဆက်တွေနဲ့ပစ္စည်းတွေကိုရဲတွေသိမ်းယူခဲ့တာကိုဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။ Marion မြို့ရဲချုပ်ကတော့အလုတ်ကဆိုင်ငံ့ခံခဲ့ရပြီးနောက်ပိုင်းမှာနှုတ်ထွက်သွားပါတယ်။ရဲတွေရဲ့ဒီလုပ်ရဟာဆိုရင်အမေရိကန်မှာ2023ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်အပေါ်အဆိုးရွားဆုံးချူဖောက်မှုအဖြစ်သုံးသပ်သူတွေကဝေဖန်ကြပါတယ်။ဒီကိစ္စဟာဆိုရင်သတင်းလွတ်လပ်ခွင့်ရဲ့အရေးကြီးမှုကိုပေါ်လွင်စေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာသတင်းသမားများကော်မတီက Give Rodman ကပြောပါတယ
်သတင်းမီဒီယာပါဝင်နေတဲ့အခန်းကဏ္ဍအစိုးရကိုထိန်းចောင်းစောင့်ကြည့်မှုအဖြစ်သတင်းမီဒီယာရဲ့အရေးပါမှုကိုနိုင်ငံတော်ကတရားဥပဒေထိန်းသိမ်းရေးဆိုင်ရာတာဝန်ရှိသူတွေနဲ့အစိုးရတာဝန်ရှိသူတွေနားလည်ဖို့အရေးကြီးပါတယ်
သတင်းစာတိုက်ဝန်ထမ်းအနေနဲ့တော့ဒီကိစ္စကိုမလွဲမသွေတုံ့ပြန်ပါတယ်။ Eric Mia က Marion County Record ကိုထုတ်ဝေသူနဲ့ပူရဲပိုင်ရှင်လည်းဖြစ်ပါတယ်
။ There's also a lot of people who are
လူတော်များများကကျင်းစောမှုတွေပါတယ်။သူတို့သိထားရမှာကဒီကိစ္စကိုဒီတိုင်းမထားသင့်ပါဘူး။သူတို့ကိုထောက်ခံမဲ့သူတွေအများအပြားရှိနေတယ်ဆိုတာပဲဖြစ်ပါတယ်
။ American ပြည်သူတွေသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်တဲ့ US Press Freedom Tracker ကလည်း New York Brooklyn ရုံးချုပ်ကနေဒီလိုချူဖောက်မှုတွေကိုစောင့်ကြည့်ပါတယ်။Christine McCarrin ကတော့ US Press Freedom Tracker ရဲ့စီမံခန့်ခွဲမှုဆိုင်ရာ editor ဖြစ်ပါတယ်
။သတင်းလွတ်လပ်ခွင့်ကကျမတို့ကိုတိုက်ရိုက်တက်ရောက်ပါတယ်။ကျမတို့အားလုံးဟာနိုင်ငံသားတွေ၊သတင်းချက်လက်ရှာဖွေသူတွေဖြစ်ကြပြီးသတင်းချက်လက်တွေကိုစိတ်ကြယုံကြည်မှုရှိရှိအပြစ်ပေးရေးယူခံရမှာကိုစိုးရင်စရာမလိုပဲရောက်ရည်ဟာကျမတို့အားလုံးနဲ့သက်ဆိုင်ပါတယ်။
လွတ်လပ်စွာပြောဆိုဝေဖန်မှုကိုတမ်းမြင်ပိတ်ပင်နဲ့ကြိုတင်တမ်းမြင်မှုအသုံးပြုတာအပါအဝင်တခြားသောသတိချစရာအလားအလာတွေလည်းတွေ့ရကြောင်းမက်ခတ်ဒင်ကပြောပါတယ်2023ခုနှစ်အတွင်းအလားတူဖြစ်ရအနည်းဆုံး10ခုကိုထရက်ကာကမှတ်တမ်းပြုစုထားတဲ့အချိန်မှာအလဘာမာမစ်ဇူရီနဲ့နော့သ်ကယ်ရိုလိုင်းနာတို့ကဖြစ်ရတွေလည်းပါဝင်ပါတယ
်
2023ခုနှစ်အတွင်းမှာတွေ့ရှိချက်ကတော့အမေရိကန်ပြည်ထောင်စုအတွင်းမှာသတင်းထောက်တွေနဲ့သတင်းလုပ်ငန်းတွေချင်းချောက်ခံရဆဲဆိုတာပဲဖြစ်ပါတယ်
အမေရိကန်သတင်းကြော Catherine Hedges အနေနဲ့2018ခုနှစ်စုံစမ်းဖော်ထုတ်သတင်းရေးသားထုတ်ဝေမှုတွေရဲ့သတင်းရှင်းပြတစ်ခုကိုမဖော်ပြဘူးဆိုရင်တရားရုံးကိုမထီမဲ့မြင်မှုနဲ့ရင်ဆိုင်ရနိုင်တဲ့အခြေအနေကိုလည်း Gabe Rodman ကထောက်ပြပါတယ်
That case is
Federal အကာအကွယ်ပေးရေးဥပဒေတစ်ခုလိုအပ်နေတယ်ဆိုတာကိုဒီကိစ္စကထင်ထင်ရှားရှားပြသလိုက်တာပါ
အကာအကွယ်ပေးရေးဥပဒေတွေဟာဆိုရင်သတင်းရှင်းပြနာမည်တွေအပါအဝင်သတင်းအချက်လက်တွေအတင်းအကျပ်ထုတ်ဖော်ခိုင်းမှုကနေသတင်းထောက်တွေကိုအကာအကွယ်ပေးချတာဖြစ်ပါတယ် Last Week's Review Channel ရဲ့တမိုင်းဝင်အမှုတစ်ခုကိုပြန်လည်ခြေပတ်ရမှာညီပါရပြည်နယ်ရဲ့အကာအကွယ်ပေးရေးဥပဒေကအထောက်အကူဖြစ်စေခဲ့ပါတယ်2022ခုနှစ်အတွင်းဓာတ်နဲ့ထိုးသခံခဲ့ရတဲ့ review channel ရဲ့သတင်းတော့ Jeff German ပိုင်ဆိုင်ရဲ့စက်ပစ္စည်းတွေကိုရဲကမရှာဖွေနိုင်အောင်ကာကွယ်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုအောက်တိုဘာလအတွင်းပြည်내တရားရုံးချုပ်ကချမှတ်ခဲ့တာပါ
It is just as important.
တရင်တောက်တွေရဲ့သတင်းရင်းမြစ်တွေကိုလျှို့ဝှက်ထားပြီးတရင်တောက်အလုပ်တွေဆက်လက်လှုပ်ဆောင်နိုင်ရေးကအရေးကြီးပါတယ်
။အမေရိကန်ပြည်ထောင်စုမှာလာမယ့်နှစ်သမရရွေးကောက်ပွဲရှိတာနဲ့အတူပဲ Tracker အနေနဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အမှတ်တအပေါ်ချင်းချောက်မှုတွေကိုအနိကဆက်လက်စောင့်ကြည့်သွားမယ်လို့ McCartney ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းကသတင်းလွတ်လပ်ခွင့်အခြေအနေဆိုင်ရာသတင်းဆောင်မကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ဖင်လန်နိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုဒီဇင်ဘာလ18ရက်နေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီချက်အရဖင်လန်အမျိုးသားလုံခြုံရေးဆိုင်ရာအချက်လက်နဲ့နေရာဌာနတွေကိုအမေရိကန်ကိုအသုံးပြုခွင့်ပေးလိုက်တာဖြစ်ပါတယ်။ရုရှားဟာရွှေပြောင်းနေထိုင်သူတွေကိုစစ်ဆင်ရေးတဖွဲ့ဖင်လန်နိုင်ငံတဲကိုဝင်ရောက်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲပြီးပြီးခဲ့တဲ့လတဲ့တုန်းကတော့ဖင်လန်ကရုရှားနယ်စပ်ကိုပိတ်လိုက်တာပါ VOA ရဲ့အရှေ့ဥရောပဆိုင်ရာအကြီးအကဲဘိုင်ရိုစလာဘာဂွန်ဂတ်စ်ကဖင်လန်ရုရှားနယ်စပ်ကိုတွားရောက်ပြီးသတင်းပေးပို့ထားပါတယ်ရှင်ကိုစော်မိုးကျော်ကပြောပြပေးပါမယ
်နေတိုအဖွဲ့ဝင်အဖြစ်ဖင်လန်နိုင်ငံဟာပြီးခဲ့တဲ့တောက်ကြနေ့ဒီဇင်ဘာလ15ရက်နေ့မှာရုရှားနေဇက်ကို January လလည်းအထိပိတ်လိုက်ပါတယ်။ကြာတာပရင်းနေ့တုန်းကနေဇက်ကိုပြန်ဖွင့်ခဲ့ပေမဲ့ရုရှားဘက်ကလာတဲ့ခေလုံခွင့်တောင်းခံသူတွေအများအပြားဝင်ရောက်လာတာကြောင့်ချက်ချင်းပြန်ပိတ်လိုက်တာပါ။ရုရှားဟာရွှေပြောင်းနေထိုင်သူတွေကိုသူ့စစ်စင်ရေးရဲ့တစိမ့်တစ်ပိုင်းအဖြစ်အသုံးချနေတယ်လို့ဖင်လန်တာဝန်ရှိသူတွေကပြောပါတယ်။နေဇက်လုံခြုံရေးတပ်ဖွဲ့ကဗိုလ်မှူးကြီးMarco Sack ကအခုလိုပြောပါတယ
် The first time Russia has used this kind of a
2015-16 ခုနှစ်တွေတုန်းကရုရှားဟာပထမတစ်ကြိမ်ဒီနီလန်းကိုအသုံးပြုပြီးဖင်လန်နိုင်ငံရဲ့ဆုံးဖြတ်ချက်တွေကိုထိခိုက်အောင်လုပ်ခဲ့ပါတယ်နောက်ပိုင်းလက်ပလန်နယ်စပ်မှာလည်းဒီအတိုင်းလုပ်ခဲ့ပါတယ်သူတို့ကဖင်လန်နိုင်ငံရဲ့ဆုံးဖြတ်ချက်တွေကိုထိခိုက်စေချင်တာပါတနည်းအားဖြင့်ဖင်လန်နေတိုးနဲ့ဖင်လန်နဲ့အမေရိကန်ရဲ့သဘောတူညီချက်တွေအပေါ်သူတို့ရဲ့သဘောထားကိုဖော်ပြတာပါ
ဖင်လန်ဟာရုရှားနဲ့မိုင်130ကျော်နယ်စပ်ထိစပ်နေပြီးနှစ်နိုင်ငံအကြားသဘောဝအပိုင်းအခြားမရှိတဲ့အတွက်နယ်စပ်လုံခြုံရေးကင်းလှည့်ဖို့လည်းခက်ခဲပါတယ်ဖင်လန်နိုင်ငံကိုမတည်ငြိမ်အောင်လို့ရွှေပြောင်းနေထိုင်သူတွေကိုရုရှားကရည်ရွယ်ချက်ရှိရှိဝင်ရောက်စေတယ်လို့ဖင်လန်အစိုးရကဆွဆွဲပါတယ်ဒါကိုရုရှားအစိုးရကတော့ညှင်းဆိုပါတယ်ဗိုလ်မှူးကြီးမာကိုဆခအခုလိုဆက်ပြောပါတယ်
We have seen that the Russian authorities
Russia တောင်ဝန်ရှိသူတွေကဒီရွှေပြောင်းနေထိုင်သူတွေနေဆက်ကိုသွားနိုင်ဖို့လမ်းညွန်ကူညီနေတာတွေကျွန်တော်တို့တွေ့နေရပါတယ်ဒီနေ့မှာသူတို့မူဝါဒပြောင်းပြီးရွှေပြောင်းနေထိုင်သူတွေကိုဆင်လန်နိုင်ငံဝင်ရောက်ဖို့လွတ်လွတ်လပ်လပ်ကိုဥဆောင်တိုက်တွန်းတယ်လို့တက်တက်ကြွကြွကိုလမ်းညွန်ပေးနေပါတယ
်ရုရှားနဲ့နေဆက်ချင်းထိစပ်နေတဲ့ဥရောပနဲ့နေတိုးနယ်နိမိတ်တွေမှာလုံခြုံရေးတွန်းမြင့်နိုင်ဖို့ဥပဒေတရပြဋ္ဌာန်းနိုင်ရေးဖင်လန်အစိုးရကကြိုးပမ်းနေပါတယ်။ဒါကရုရှားရဲ့လက်တုံ့ပြန်မှုလို့ဖင်လန်နိုင်ငံသားတွေအတော်များများကထင်မြင်ကြပါတယ်။သတင်းသမားတဦးဖြစ်တဲ့ဂျူလီယာဗလွန်ဗစ်ကအခုလိုပြောပါတယ်။
It's because we joined NATO and we have been
ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ NATO အဖွဲ့ထဲဝင်လိုက်လို့ပါ။နောက်ပြီးကျမတို့ကစစ်ပွဲမှာယူကရိန်းကိုအများကြီးကူညီပါတယ်။ဒါကြောင့်ရုရှားကဖင်လန်ကိုတန်ခတ်တဲ့အနေနဲ့လှုပ်တာဖြစ်နိုင်ပါတယ်။
ဒါအပြင်နောက်ထပ်သတင်းသမားတစ်ဦးဖြစ်တဲ့ Petrie Sipar ကလည်းအခုလိုပြောပါတယ
် This hybrid war
ဒါကတော့စစ်စေးရေးတည့်ရပါနောက်ခံအကြောင်းကတော့ဖင်လန်က NATO အဖွဲ့ဝင်လိုက်တာရဲ့
American နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်လက်မှတ်ထိုးလိုက်တာတွေရဲ့အကြောင်းလို့ကျွန်တော်ထင်ပါတယ
်ဖင်လန်နိုင်ငံဟာရုရှားနဲ့ဆယ်စုနှစ်ပေါင်းများစွာမဟာမိတ်ပြုပြီးပြင်းပြအောင်နေထိုင်ရေးမူကိုကျင့်သုံးခဲ့ပါတယ်ဒါပေမဲ့လည်းရုရှားကယူကရိန်းကိုအင်အားပြည့်ဝင်ရောက်တိုက်ခိုက်ပြီးနောက်ဖင်လန်နိုင်ငံရဲ့ယက်တီချက်ပြောင်းသွားခဲ့ပါတယ်အခုနောက်ဆုံးအမေရိကန်နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုရယူလိုက်တာပါပဋိပက္ခတွေဖြစ်လာခဲ့ရင်ဖင်လန်အနေနဲ့စီးရီးနဲ့အကူအညီအထောက်အပံ့တွေရရှိဖို့အတွက်နေတိုးအဖွဲ့ဝင်ဖို့ကိုအများပြည်သူကထောက်ခံအားပေးကြပါတယ
်ကိုစုံမှုချုပ်တင်ပြပေးခဲ့တာပါရှင်သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOA မြန်မာပိုင်းရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook ဆာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook ဆာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မဆာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bamis@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းထုတ်မီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့လူမှုရှုခင်းအစီအစဉ်ကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့သတင်းတောင်မှဆုစီးပွားရေးနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုဆက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ခရစ်မတ်အခါသမယမှာမြန်မာပြည်အတွက်ကောင်းချီးမင်္ဂလာမျှဝေကြတာကိုစူးစီးတင်ပြထားတဲ့လူမှုရှုခင်းအစီအစဉ်ကိုနှားဆင်ကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော် FBCSF ကတိုင်းရင်းသားလူမျိုးစုံခရစ်ယာန်ဘာသာဝင်တွေခရစ်မတ်အချိန်မှာမြန်မာနိုင်ငံအတွက်မေတ္တာနဲ့ကောင်းချီးမင်္ဂလာတွေကိုအထူးမျှဝေကြတဲ့အကြောင်းမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
် Merry Christmas ပါရှင်ခရီးရဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဖြစ်တဲ့အခုလိုခရစ်စမတ်အချိန်မျိုးဟာကောင်းချီးမင်္ဂလာတွေကိုအထူးပြန်ပြီးတော့မျှဝေပေးနေကြတဲ့အချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ဆန်ဖရန်စစ္စကိုမြို့ဘေးအဲရီယာမှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော်မှာဆိုရင်လေဒီမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုံခရီးရဘာသာဝင်တွေကမေတ္တာနဲ့ဆုတောင်းလက်ဆောင်တွေပေးနေကြ။ဒီမြန်မာနိုင်ငံကလိုအပ်နေတဲ့သူတွေအတွက်ကိုကောင်းချီးတွေကိုဝေမျှပေးနေကြပါတယ်။မြန်မာနိုင်ငံနဲ့အဝေးမှာကြောင်းနေကြပေမဲ့ကိုတက်နိုင်သမျှပြန်ပြီးတော့ကူညီပေးနေကြတာဖြစ်တယ်လို့အသင်းတော်မှာဒီရန်ပုံငွေကောက်ခံရှာဖွေရေးတာဝန်ကိုလွန်ခဲ့တဲ့ဆယ်နှစ်လောက်ခေတ်ကတာဝန်ယူလာတဲ့မတ်နော်ဆန်နာကပြောပြပါတယ်
ခရစ်မတ်ချိန်ခါမှာဒီလက်ဆောင်ပေးခြင်းဆိုတာပေါ့နော်ဒီခရစ်တော်မွေးဖွားတဲ့အချိန်ကနေပဲစခဲ့တာပဲဆိုတော့ဒီအချိန်မှာကြတော့တကယ်လိုအပ်နေတဲ့လူတွေလည်းရှိတယ်ဘုရားကလည်းပြောထားတယ်သူမရှိတဲ့အချိန်မှာလိုအပ်နေတဲ့သူတွေကိုကူညီပေးခြင်းဟာသူ့ကိုပေးခြင်းဖြစ်တယ်ဆိုတဲ့ဟာပြောထားတဲ့ခါကျတော့ခရစ်ယာန်ဘာသာတွေကဒီအချိန်မှာပေါ့နော်လက်ဆောင်လေးကိုပေးကြတယ်လိုတဲ့လိုအပ်တဲ့တဲ့လူတွေကိုကူညီကြခြင်းဖြစ်ပါတယ်လို့
ကျွန်တော်မန်နော်ဆန်နာရီရဲ့ဒီဆန်ဖရန်စစ္စကိုမှာရှိတဲ့ဒီပထမမြန်မာနှစ်ချင်းအသင်းတော်ပေါ့လေအဲ့ဒီအသင်းတော်ကိုတည်ထောင်ထားတာအခုဆိုရင်အနှစ်50နီးပါးရှိပါပြီဆိုတော့ဒီအနှစ်50နီးပါးလုံးတောက်လျှောက်မှာဒီမြန်မာနိုင်ငံကအပါအဝင်ပေါ့နော်လိုအပ်တဲ့သူတွေအတွက်ကိုအကူအညီတွေအထူးသဖြင့်ဒီလိုမျိုး Christmas အချိန်မှာကောင်းကြီးမင်္ဂလာရောအထူးမျှဝေကြလေရှိပါတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းရှင်းပြပေးပါရှင့်
ဒီအနှစ်50နီးပါးတခြားလုံးမှာလည်းအတင်းတော်ကလိုအပ်တဲ့လူတွေကိုကူညီတဲ့ဒီ program တွေကိုလှုပ်ဆောင်ခဲ့ပါတယ်လို့ဒါမဲ့ကျွန်မအနေနဲ့ဆက်ဟိုဒီ fundraising ကိုပေါ့နော်ဆက်ပြီးတော့ဥဆောင်တာကတော့2014လောက်ကနေပြီးတော့ဆက်ပြီးတော့ဥဆောင်ပြီးတော့လုပ်ပါတယ်လို့အဲ့ဒီတခြားမှာဒီမိဘမဲ့ဂေဟာတို့
အတင်းတော့ကနေအဲ့လိုဖြစ်ပြီးဆိုတာနဲ့အတင်းတော့ကနေပြီးတော့ဟိုကူညီကူညီကိုလေးချက်ချင်းပေးနိုင်အောင်လို့လှုပ်ဆောင်ပါတယ်လို့တစ်ဆက်တည်းမေးချင်တာကတော့မန်နော့ဆနာကိုယ်တိုင်ကဒီဖိုင်တာဝင်ကပေါ့လေဒီအလူငယ်တွေကိုကောက်ပြီးတော့လူရဲလူတွေစီကိုပြန်ပြီးတော့လူရဲတာဝင်လှုပ်လာခဲ့တာအခုဆိုရင်ဆယ်နှစ်လောက်ရှိနေပြီပေါ့လေဆိုတော့နှစ်တိုင်းနှစ်တိုင်းမှာအဲ့အလူတွေကိုဘယ်နေရာတွေ
So the Diga di Miba Megi Hario Dware, the Memimian Chang Dware, Bida Kajaro Mijina or the Lu Atewano, the Sisham Lenyati, or Doga Dwabi or Ludan Big Wano, B or the Time Manager Mashire, Doka de Kuni season will look at Big Wano. So I look.
ဒါရီရတော့ဟိုဘောပွရန်ကိုကြတော့ဒါမဲ့အခုခန္ဓာမင်းနောက်ပိုင်းမှာတော့တစ်ခေါက်ပဲသွားပြတယ်ပေါ့နော်ဆိုတော့အခုအရှင်းပြခဲ့သလိုဆိုရင်ဒီ
အဲ့နေရာတွေမှာတကယ်အကူအညီတွေကအင်တာမပဲလိုအပ်နေပါတယ်ဘာလို့လဲဆိုတော့တချို့နေရာတွေမှာဆိုတော့ဒီဥပမာဖြစ်ဒီထိုင်းနယ်စပ်မှာဆိုခဲ့လို့ရှိရင်လေဒီဘက်မကန်းလေးမှာသူတို့နေရတဲ့အခါကျတော့သူတို့အတွက်တဲထိုးပြီးနေရတာတော့မှဘေးအကရံမရှိဘူးပေါ့နော်စားတောက်ဆရာအတွက်လည်းပူရတယ်တချို့တွေကဘာလဲဆိုတော့ခဏတာချွေပြောင်းလာတော့လေသူတို့ရဲ့အိမ်ကိုသူတို့ပြန်သွားချင်တယ်သူတို့ပြန်သွားချင်တဲ့အခါကျ ရတဲ့အချိန်မှာဆိုလဲသူတို့ရဲ့အိမ်တွေကဟိုမိုးလုံးလေးလုံးအိမ်မျိုးမဟုတ်ဘူးပေါ့နော်တဲတဲကိုတဲထိုးထားတယ်ဒါပေမဲ့ဘေးဘက်မှာကျတော့အကာရံကနှစ်ချမ်းလောက်ပဲရှိတယ်ကျန်တဲ့အချမ်းတွေကပွင့်နေတယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိတဲ့အခါကျတော့ပြီးတဲ့အခါကျတော့ဒီကလေးတွေကအဆောက်ပေါ့နော် specialty ဒီကလေးတွေဆိုရင်ဒီစားရေးတောက်ရေးအတွက်အခက်ခဲရှိတဲ့အခါကျတော့အင်တန်းမှာပဲလိုအပ်နေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ပဲဟိုဒီလိုမျိုး fundraising တွေလုပ်ပြီးတော့ဒီဆာနာလိုအပ်တဲ့လူတွေကိုဒီဆာနာထောက်ထားတဲ့အနေနဲ့ပေါ့နော် fundraising တွေလုပ်ပြီးတော့ကူညီနေတာဖြစ်ပါတယ်လို့
ဆိုတော့အခု2023ပေါ့နော် Christmas အတွက်ကိုလည်းဒီပထမမြန်မာနေရှင်အတင်းတော်ကနေပြီးတော့မှဟိုအကူအညီတွေပေးနိုင်ဖို့အမန်နော်ဆာနာကိုရဲဦးဆောင်ပြီးတော့မှ Thanksgiving နေ့ကနေစပြီးတော့ဟိုအလူကောက်တာတို့နောက်ဒီကောင်းချီးမင်္ဂလာဟိုစပေါ့နော်ပြဝေတဲ့အစီအစဉ်တွေကိုလုပ်ခဲ့ပါတယ်ဆိုတော့အဲ့ဒီမှာရောဒီလာပြီးတော့ပေါ့နော်အတင်းတော်လာကြတဲ့လူတွေထဲမှာဒီလိုအကူအညီတွေပေးနိုင်ဖို့အတွက်ကိုဘလောက်ထိဟိုဆရာထက်ထက်တန်တန်ရှိကြတာကိုတွေ့ရလဲရှင်ဘလောက်ဆရာထက်တန်ကြရလို့ပြောလို့ရလဲရှင
်ဒီ fundraising program matching program လေးလုပ်ခဲ့တာပေါ့နော် matching program ကိုဒီ sponsor ရှာတယ်ဆိုတော့ sponsor ကလည်းဝင်းလင်းလေးပဲဒီ matching program အတွက်သူ sponsor လုပ်မယ်ဆိုပြီးတော့ပြောလာခဲ့တဲ့အခါကျတော့ဒါအတင်းတော်မှာဒါပြန်လည်ပြီးတော့ဟို announce လုပ်တဲ့အခါကျတော့เนาะပြောတဲ့အခါကျတော့လူတိုင်းကဟိုစိတ်အားထက်တန်တယ်ပေါ့နော်ဒီတကယ်ဘာလို့ဆိုတော့ဒီနိုင်ငံမှာရောက်နေတော့လေကိုယ့်ရဲ့နိုင်ငံကဒီသွေးချင်းသားချင်းတွေကိုယ့်ရဲ့ညီကိုမောင်နှမတွေဒီလူတွေအမြဲတမ်းသတိရတယ်ဆိုတော့သူတို့တွေကိုဘယ်လိုကူညီနိုင်မလဲဆိုတော့အမြဲတမ်းစင်းစားရတယ်ဒါပေမဲ့ဒီဟာကအခုလိုမျိုး matching program လည်းရှိမယ်ဆိုတော့ဝင်မြောက်တဲ့ဒီ program ကအင်မတန်မှာပဲကောင်းတယ်လေဆိုတော့သူတို့တယောက်စီတယောက်စီတိုင်းပေါ့နော်စိတ်အားထက်တန်သွားနေပဲကူညီလာတယ်လက်ထဲအထိကိုဒီမှာ cash ကို check ကိုဒီအသက်အငယ်ကနေပြီးတော့ဒီအသက်ကြီးတဲ့ဒီ senior ဘိုင်းတွေအထိကိုလေဆရာထက်တန်ဆောင်နဲ့ပါဝင်လှူဒန်းကြတယ်လို့ဒီ matching program ကိုပြည့်ယုံနေမှာကြော်သွားတဲ့အထိကိုလှူဒန်းကြပါတယ်လို့
ဆိုတော့အခုအဲ့လိုမျိုးရရှိတဲ့အလှူငွေတွေရောဘယ်လိုမျိုးပြန်ပြီးတော့မှကူညီဖို့အစီအစဉ်တွေလုပ်ထားပါလဲရှင်
ဒီရရှိလာတဲ့အခုအလူငွေတွေကိုတကယ်လိုအပ်တဲ့နေရာတွေကိုဒီအသင်းတော်မှာကြတော့ဒီ needy ပေါ့နော် needy ministry ဆိုပြီးတော့ဒီကော်မတီလေးထားရှိတယ်။အဲ့ဒီကော်မတီရဲ့ guideline တွေမှာလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုကြတော့၎င်းဟို organization တခြား non profit organization တွေကနေတစ်စစ်တော့၎င်းလှူဒန်းဖို့ရန်အတွက်လှူထားပါတယ်လို့
အခုတစ်ဆက်တည်းဒီဇင်ဘာလ2ရက်နေ့တုန်းကဒီအသင်းတော်မှာမွေးနေ့တော်အကျိုးလုပ်ခဲ့တဲ့ပွဲမှာဒီအလှငွေထည့်ခဲ့တဲ့သူတချို့ကသူတို့ဘာကြောင့်ခုလိုကူညီတယ်လဲဆိုတာပြောပြထားတာကိုလည်းနားထောင်ကြည့်အောင်ပ
ါဒီ Christmas ချိန်မှာကျွန်တော်တို့ giving ပေါ့နော်လက်ဆောင်ပေးခြင်းကိုကျွန်မတို့အင်မတန်မှကျွန်တော်တို့ပြုလုပ်ကြပါတယ်တကယ်ပဲအမှန်တကယ်လိုအပ်နေတဲ့သူတွေကိုလက်ဆောင်ပေးခြင်းဟာကျမတို့အတွက်အရေးကြီးဆုံးလို့ဖြစ်ပါတယ်လို့ကျမတို့ဆိုလဲဒီတိုင်းပြည်မှာကျမတို့လိုချင်တာတွေတော့သုံးချင်တာတွေကိုချိုးနှိမ်ပြီးတော့ပမာပြည်မှာရှိတဲ့သွေးချင်းတွေကိုတတိယပြီးတော့အထူးသဖြင့်ပေးလှူကြပါတယ်ဒါကြောင့်ဒီမှာရှိတဲ့ညီကောင်မောင်နှမတွေကပမာပြည်မှာရှိတဲ့သွေးချင်းမောင်နှမများကိုရုပ်ဝတ္ထုအဖြစ်ပေးလှူခြင်းသာမကပဲဆုတောင်းခြင်းများအဖြစ်လည်းပါဝင်ပြီးတော့เนาะတတိယပြီးတော့ဆုတောင်းခြင်းလက်ဆောင်တွေလည်းပေးအပ်နေပါတယ်ဆိုတာအားလုံးကိုပြောကြရင်ねကျွန်မ Merry Christmas လို့နှုတ်ဆက်ပါတယ
်ဒါကျွန်မတို့ရဲ့ယုံကြည်ခြင်းကိုမျှဝေရသလိုမျိုးပဲကျွန်မတို့ရဲ့ရှိခြင်းတွေကနေပြီးတော့မှအနေငယ်များသောလိုအပ်သောသူများကိုကူညီရတဲ့အခွင့်အရေးရတဲ့အတွက်ကြောင့်လည်းကျေးဇူးတင်နေဒီလိုပါဝင်ခွင့်ရလို့လည်းအရန်ဝန်းတာတယ်
ခရစ်တော်ကပြောထားတယ်ငါနေရုံးနဲ့အတူမရှိပေမဲ့အငယ်ဆုံးသောသူတွေကနေရုံးနဲ့အမြဲအတူရှိတယ်ဒီကနေ့ကျမတို့ခရစ်တော်ယေရှုမွေးနေ့ရှင်လေးကိုချစ်တယ်ဆိုရင်ကျမတို့ရဲ့အမိဗမာပြည်မှာရှိတဲ့အလွန်အမဲခက်ခဲနေတဲ့မပြောနိုင်နေတဲ့လူတွေစစ်တမ်းကြောင့်ပြေးလွှားနေတဲ့လူတွေအရောက်စီတိုင်းကိုတတိယဆီရှင်တဲ့အတွက်ကြောင့်မို့ကျမတို့ဒီအစီအစဉ်လေးကိုလောက်ရချင်းဖြစ်ပါတယ်လို့
ဘုရားသခင်ဟာချစ်ချင်းမေတ္တာဖြစ်တယ်ကျမတို့ကိုအပြည့်ငရဲနုံထဲမှကေတင်ပေးခဲ့တဲ့ဖရားဖြစ်တယ်။ဒါကြောင့်သူကိုယ်တိုင်လည်းပြန်ပြီးပြောပါရယ်။အချင်းချင်းတယောက်နဲ့တယောက်မေတ္တာပြဖို့တယောက်နဲ့တယောက်ချစ်ကြဖို့ပြောထားသလိုဒီနေ့မြန်မာနိုင်ငံမှာရှိတဲ့ချစ်ရသောညီကိုမောင်နှမများ၊သူရင်သားသမီးများအားလုံးကိုကျမတကယ်ပဲချစ်ပါရယ်။ကျမတကယ်ပဲတတိယပါရယ်။ဒါကြောင့်ဒီ Christmas လေးအချိန်ဖျားသခင်ရဲ့မိန့်ကြားထားသည့်အတိုင်းကျမကမေတ္တာစေတနာပြခြင်းဖြင့်ကိုညီပေးရတဲ့အတွက်လည်းအများကြီးပဲဝန်တာပါရယ်အားလုံးကိုလည်းဖျားသခင်ထက်၍ကောင်းချီးပေးပါစေလို့ဆန္ဒပြုလိုက်ပါရယ
်အခုတစ်ဆက်သေးပေါ့နော်ဒီပထမမြန်မာနှစ်ချင်းအသင်းတော်အကြောင်းကိုလည်းမေးချင်ပါရယ်ဆိုတော့ဒီအသင်းတော်ကိုစပြီးတော့တည်ထောင်ထားတာက1995နှစ်မှာဆိုတော့နှစ်ပေါင်း90နီးပါးရှိနေပြီဆိုတော့ဟိုရှိနေပါပြီပေါ့လေဆိုတော့အဲ့ဒီမှာလာကြတဲ့ဒီဟိုလာပြီးဝတ်ပြုကြတဲ့ခရစ်ယာန်ဘာသာဝင်တွေကလည်းဒီမြန်မာနိုင်ငံကဟိုစားပေါ့လူမျိုးပေါင်းစုံတိုင်းသားလူမျိုးပေါင်းစုံခရစ်ယာန်ဘာသာဝင်တွေလာကြတဲ့ခါကျတော့ဒီအသင်းတော်ကဒီမြန်မာနိုင်ငံရဲ့အဝေးမှာမြန်မာနိုင်ငံကလူတွေကိုစုစည်းပေးထားတဲ့နေရာတစ်ခုလို့ပြောလို့ရပါရှင
်ပြောလို့ရပါတယ်ဆိုတော့တခါတလေကျတော့ဟိုခရစ်ယာန်ဘာသာဝင်တွေမကဘူးเนาะတချို့တော့တငယ်ချင်းနေဗုဒ္ဓဘာသာဝင်တွေလည်းတခါလေကျတော့လာကြတယ်ဘာလို့ဆိုတော့အသင်းတော်ဆိုတာကလည်းဒီမှာကဟိုဘယ်ကောင်လဲဗုဒ္ဓဘာသာဆိုရင်ခေါင်းကြီးเจ้าမှာစုကြတယ်လို့ပဲအသင်းတော်မှာလည်းအပတ်တိုင်းဝတ်ပြုကိုးကွယ်နေတဲ့ခါကျတော့လေအကုန်လုံးကလာကြတယ်တနင်္ဂနွေနေ့ဆိုခဲ့လို့ရှိရင်ညသောအဖြစ်ကတော့အလုတ်အားကြတယ်ပေါ့เนาะဆိုခဲ့လာပြီးတဲ့ခါကျတော့သူတို့ဝတ်ပြုကိုးကွယ်တယ်ပြီးတော့ fellowship လုပ်ကြတယ်ပေါ့เนาะ fellowship လုပ်ပြီးတဲ့ခါကျတော့အဲ့တော့ရင်းနှီးမှုတွေလည်းပုံများလာတယ်တင်းတော်မှာရှိတဲ့ဟာကဟိုလူမျိုးပေါင်းစုံရှိတဲ့လူမျိုးတော်တော်အနည်းဆုံးတော့10မျိုးလောက်ထိရှိမယ်နဲ့တူတယ်ဟုတ်တယ်
မန်နော်ဆန္ဒကိုရိုင်းဆိုလဲဒီအမေရိကန်မှာရောက်နေတာနှစ်တော်တော်ကြာပြီပေါ့လေဒါပေမဲ့လည်းဒီမြန်မာနိုင်ငံကဆိုဟိုပြောခဲ့သလိုပဲအကူအညီလိုတဲ့လူတွေကိုအများအားပြန်ပြီးတော့မှကိုတက်နိုင်တယ်လို့ပြန်ကူညီပေးနေတယ်အကောင့်ကြီးတွေပြန်ပြီးတော့မျှဝေပေးနေတယ်ပေါ့လေဆိုတော့အဲ့ဒါကရောဘာကြောင့်အဲ့လိုမျိုးလှုပ်ပေးနေတယ်လို့ကိုရိုင်းပြောချင်လဲရှင့်
ဒီမှာရောက်နေတဲ့အခါကျတော့အခုအချိန်မှာเนาะကိုလည်းစတဲ့အချိန်မှာတော့စူးစမ်းခဲ့တယ်။ဒါပေမဲ့အခုလိုအချိန်မှာသူတပားကိုပြန်ပြီးတော့မျှဝေနိုင်တဲ့အခါမျှဝေနိုင်တဲ့အနေအထားမျိုးလေးရှိတဲ့အခါကျတော့ကြည့်လိုက်တဲ့အခါကျခဲ့လို့ရှိရင်ခုမြန်မာနိုင်ငံမှာအခုအချိန်မှာတကယ်လို့အပ်နေတဲ့သူတွေကအများကြီးပေါ့နော်တချို့တွေဆိုခဲ့လို့ရှိရင်ဟိုဘယ်လိုခေါ်မလဲစားဖို့တောက်ဖို့အတွက်တော့ရုံးခံနေရတဲ့ဟာမျိုးလေးတွေရှိတယ်ပြီးတဲ့အခါကျတော့နောက်တစ်ခုကဘာလဲဆိုတော့ကိုတိုင်ဒီနေရာတွေကိုဒီလူတွေကိုတွားရောက်ပြီးတော့မြင်ခဲ့တဲ့အခါကျတော့စိတ်ထဲကခံစားရတယ်ပေါ့နော်ကိုမဟိုကိုဒီနိုင်တဲ့လောက်ကလေးကိုလှုပ်ပေးရမယ်ဆိုတော့စိတ်ကအဲ့ဒီအချိန်တိုင်းမှာကလေးကဝင်လာတယ်အဲ့ကြောင့် organization နဲ့ဆက်သွယ်ပြီးတော့လှုပ်ချင်းဖြစ်တယ်ပေါ့နော်ဆိုတော့ဒီတရားဟိုဘယ်လိုခေါ်မလဲသူတို့ကိုကူညီပေးခြင်းအားဖြင့်ကူညီပေးလိုက်တာအားဖြင့်သူတို့ပျော်ခဲ့လို့ရှိရင်ကိုယ့်ရဲ့စိတ်ထဲမှာလည်းဝမ်းသာတယ်ပေါ့နော်။သွားပြီးတော့ထမင်းကျွေးလိုက်တယ်ဆိုခဲ့လို့ရှိရင်သူတို့ပျော်နေတာလက်ဆောင်ပေးလိုက်တာသူတို့ပျော်နေတာအခြေချင်းအားဖြင့်ကိုယ့်ရဲ့စိတ်ထဲမှာလည်းအင်တန်းမှာပဲဟိုဝမ်းသာတယ်။အဲအကြောင်းမလို့ဒီဟာတွေကိုလည်းလှုပ်ဆောင်နေခြင်းဖြစ်ပါတယ်လို့
San Francisco မြို့ Bay Area မှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော် FBBCSF ရဲ့ fundraising တာဝန်ခံမန်နော်ဆန္ဒဖြစ်ပါတယ်ရှင်။ ်မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပြီမဲ့ခရီးဘာသာဝင်တွေအနေနဲ့မြန်မာနိုင်ငံကညီကိုမောင်နှမတွေကိုဘယ်တော့မှမမေ့ပဲကောင်းချီးမြတ်တာတွေကိုအမြဲတမ်းမျှဝေပေးနေကြတယ်လို့ပြောပါရရှင်။အားလုံးအတွက်ပျော်စရာခရစ်စမတ်နဲ့ငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ကြပါစေရှင်။ကျမဆုမြတ်မောင်ပါ
မဆုမြတ်မွန်ရဲ့လူမှုရှုခင်အစီအစဉ်မှာရှင်အခုတော့သတင်းတောင်ဖတ်စုကိုနားဆင်ကြရပါမယ်ရှမ်းမြောက်ဒေသမှာတစ်တုံညာနှစ်ခုဆစ်စင်ရေးအပါအဝင်နိုင်ငံကျောင်းဖြစ်ပွားနေတဲ့စီရေးပရိပခါရီချောင်းမြန်မာနိုင်ငံမှာနေရဆွန့်ခွာသူအရေအတွက်နှစ်ဒသမ6တန်းထိရှိလာပြီးလူဦးရေ18ဒသမ6တန်းဟာလူအားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးတွေမှာဖော်ပြပါတယ်လနဲ့ကံပြိပခရီချာမှာတစားထဲတစားတိုးလာနေတဲ့စစ်ပြေးရှောင်းသူတွေအတွေ့အခုညီတွေပို့ပြီးတော့လိုအပ်နေတာလည်းဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းထောက်မှတ်စုကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
မနက်ကနေရအတော်များများမှာတိုင်းသားလက်နက်ကင်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါတဲ့လက်နက်ကင်တပ်ဖွဲ့အင်အားစုတွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်အခုချိန်ထိနေရဆွန့်ခွာသူပေါင်း 2.6 တန်းရှိလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့ဒဇမလနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကလူဦးရေသုံးမှုတပုံပမာဏအဖြစ်လူဦးရေ 18.6 တန်းဟာလူသားချင်းစာနာမှုအကူအညီတွေထူးပဲလိုအပ်တယ်လို့2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့အစီအစဉ်စာကိုကုလသမဂ္ဂနဲ့ဒီလူသားချင်းစာနာမှုအကူအညီလက်တွဲပေးအဖွဲ့တွေကဒီဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီရွေးတက်ဟာပြီးခဲ့တဲ့နှစ်ကထက်လူကြီးတတန်းများလာတာဖြစ်ပြီးတော့အာဏာမသိငယ်လွန်ခဲ့တဲ့၃နှစ်ခါထက်19ဆနီးပါးမြင့်တက်လာတာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။လက်နက်ကိုင်ပြိပခါတွေကြောင့်မြို့ကြီးရွာတွေကနေပြီးတော့ယာယီဆစ်ရှောင်နေရသူတွေရှိတယ်လို့ပဲတချို့ကတော့ဆရာနာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့ဆစ်ဆင်ရေးတွေကြောင့်ဆစ်ပြေးနေရတာနှစ်နဲ့ချီရှိလာပြီးဖြစ်ပါတယ်။အခုနှစ်ကုန်ပိုင်းနဲ့တိုက်ပွဲပြင်းထန်လာတဲ့အထက်ကြားပြည်နယ်ဒေသခေါ်ကင်းဒီဒေသလွိုင်ကော်မြို့လည်းပါဝင်ပါလေ။အစပိုင်းစီပြိပခါရီကာလာတို့ကအကီနီဒေသနေရာတချို့မှာပဲစစ်ပြေးဒုက္ခတွေရှိနေပေမဲ့အခုတလေးလုံးစစ်စီရင်စတင်ပြီးတဲ့နောက်မှာတော့ပြည်နယ်မြို့တော်လွိုက်ကော့ပါဝင်မြို့ပေါ်တွေကစစ်ရှောင်တွေလည်းတိုးလာပြီးတော့အခုဆိုလို့ရှိရင်ကီနီဒေသဘက်ကနေပြီးတော့ရှမ်းပြည်နယ်တောင်ပိုင်းကိုစစ်ရှောင်တွေအရေအတွက်အတော်များများရောက်လာတယ်လို့ကိုကြီးဆောင်ရဲ့ပြည်နယ်သူတွေကပြောကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ကိုရောက်လာတဲ့စစ်ရှောင်ရီအတွက်ကအခုချိန်ထိ3000ဝန်းကျင်လောက်ရှိနေပြီးတော့သူတို့အတွက်အကူအညီတွေအတော်ပဲလိုအပ်နေတယ်လို့စစ်ရှောင်ကူညီနေသူတူကပြောပါတယ
်။ခုလာတဲ့လူကအများသောအားဖြင့်လေကောမှာစံခဲ့တဲ့လူပေါ့။နေလို့ရတယ်ဆိုရင်တောက်နေတဲ့လူတွေပေါ့လေ။အခုတကယ်လုံးဝနေလို့မရပြန်ဖက်လာတဲ့လူတွေ။နောက်ပြီးတော့လော်ပီတာဖက်မှာအဲ့ဟိုပါပြန်ဖြစ်တော့လော်ပီတာဖက်ဒီဖက်ပြန်ရွှေ့ပေါ့။ရွှေ့ကတော့ပူဆူပဲ။ပူဆူပဲနေပြန်ရွှေ့လာလည်းရှိတယ်။အာဆောင်ပူဆူလို့ဒီဖက်ပြန်ရောက်လာကြ။ဆိုကြကြီးတဲလေးမကလေးလို့တော့အဲ့ဒါကြီးချီသူတို့တချို့မိဘမှာအဲ့ဒီလူအိတ်ရတာရှိတယ်ဒီချီဆိုတော့တမီးရဲ့အစမဒီဦးလေးအဲ့ဒါကိုရှိတယ်နောက်ပြီးတော့စန္ဒိခါပေါ့စန္ဒိခါတော့အမြန်ကြီးတုတ်ပြောင်းပြီးဖို့အနေနဲ့ကလည်းရှိနေလို့အတော်ပြလုံးဝဒီမှာဟိုတအားများတော့လေချို့ကျွန်တော်မပြေးနိုင်တဲ့ဟာကတော့များရှိတယ်ဒီချီဆိုတော့တကယ်ပဲနေရှိတော့လေနော
်စစ်ကောင်စီနဲ့အေးအေးအကြားမှာတိုက်ပွဲပြင်းထန်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ကနေရာတချို့မှာလေလေကြောင်းရံနဲ့လက်နက်ကြီးကြောင်းမလို့အရသာထိခိုက်ဒဏ်ရာမှုတွေရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကလေးကတိုက်ပွဲစတင်နေခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းကစမီးမြို့အနီးမှာဆိုရင်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာမို့လို့စမီးမြို့ကအားလုံးဒီပါထွက်ပြေးနေကြပြီးတော့သူတို့ကတော့လက်တလုံးမှာစားတောက်ရေးအတွက်အနီးပတ်ဝန်းကျင်မှာရှိသူတွေကကူညီပေးနေပြီးမြေရှိအတွက်မှာတော့မလွယ်ကူလှဘူးလို့ထွက်ပြေးနေရတဲ့စမီးဒေသခံတူကပြောပါတယ်
ဟုတ်ကဲ့အခုကတော့ဒီရတဲ့နေရာဖက်ကနေရတဲ့ထပ်ပေါင်းနဲ့ထွက်နေကြတဲ့ရွာဖက်တွေကိုပေါ်ရွာမှာရောက်နေရပြန်အနည်းဆုံးအနည်းနာသမင်းနဲ့အနည်းဆုံးရွာတွေမှာလည်းမနေရကြဘူးမနေကြတော့နည်းနည်းဝေးတဲ့နေရာကိုချစ်ချင်းနဲ့ပဲသွားကြတယ်ဒီမှာဘာမှဆိုင်ကြတော့ဘာလို့တုံးလို့မရဘူးချစ်ချင်းနဲ့ပဲသွားကြတယ်ပြန်ရောက်တဲ့ရွာတွေမှာလည်းပဲစားဝတ်နေရာတော့အဲ့ဒီရွာမှာရှိတဲ့အားလေးတွေကိုညှပ်မှစားကြတာအားစားကြတယ်ဒီရွာခံစားတွေကကျွေးတာမွေးတာတွေပါတော့ရှိတော့ရှိတယ်လောလောဆယ်မှာတော့ရှိတော့ရှိတယ်ဒါပေမဲ့ရေရှည်အတွက်ကတော့တိတ်အဆင်မပြေဘူးဆိုတာသိထားတယ
်ဒီလကကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားအစိုးပိုင်းကလေးကတိုက်ပွဲတွေဖြစ်နေတဲ့ဒီလတွေတဲမကွေးတိုင်းလဲပါပါတယ်တိုက်ပွဲဖြစ်ပွားမှုမရှိပေမဲ့လည်းလေကြောင်းတိုက်ခိုက်မှုတွေကမကြာခဏဆူသလိုပဲအဲ့ဒီဒေသမှာရှိနေတာပါမကွေးတိုင်းကြောက်ထုဘက်မှာလဲစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲနဲ့ဒီဇင်ဘာလ12ရက်နေ့နဲ့18ရက်နေ့တုန်းကလေကြောင်းတိုက်ခိုက်မှု2ကြိမ်လုပ်ခဲ့တဲ့အတွက်ဒီလကံတွေစိုးရိမ်နေကြပါတယ်တောတောင်ကြီးတွေမှာတင်းရှောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီနေသူတူကပြောပါတယ်။တောတောင်ကြီးတွေမှာဖြစ်လို့နေထိုင်နေကြရတဲ့စစ်ရှောင်ဦးရေ2000ကျော်အတွက်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်
။စ
မင်းနေရအဲ့ဒီဘောကြောက်ဆဲရောပြည့်သွားတဲ့ကဆဲရောဒီကုန်းနေရရမရှိလို့ဆိုတော့ကျွန်တော်တို့ဟိုသူတို့တော့ဟိုဘောဇွားနဲ့စီတီခံကြားလို့ကြာသွားတာကျိုးဘာလို့မဖြစ်တာလဲမသိဘူးရှင်စစ်ကြောင်းလည်းမရှိတိုက်ပွဲလည်းမရှိဒီတိုင်းမလာပြည့်သွားတာဒီနေ့ကကြောက်ထူတိုင်နေတဲ့ကတတိယနဲ့နှစ်တုံးရောပြည့်တာတတိယမှာတတိယမှာကြတော့စတင်ကြောင်းနဲ့အိမ်ပလုံးနဲ့ပေါ့နော်အင်္ဂလိပ်လိုပြည့်စည်ကြတာပေါ့လူတွေကအရှိတ်အဟုန်မရှိပါဘူးတိုက်ပွဲမဖြစ်ဘူးဘယ်မှာမှတိုက်ပွဲမဖြစ်ဘူးအဲ့ဒါကသူတို့ကလိုက်ကြည့်နေတာပေါ့နော်တောင်းတော့ဖို့အခုလူတွေတော့လူနေတာပေါ့ကျမတို့လည်းအခုလုံးလုံးကျေသထောင်းဆောင်နေကြတယ်ကျမတို့လည်းအဖြစ်ကိုတင်ထားလို့မရှိသေးဘူးဆိုတော့
စီဘေးရှောင်းလာသူတွေကိုလက်တော်မှာသူတို့ရောက်ရှိနေတဲ့ဒေသမှာနေထိုင်သူတွေပဲအချင်းချင်းစားသောက်နေထိုင်ရေးအတွက်ကူညီပေးနေကြတာပါနိုင်ငံတကာကထိထိရဲ့ရောက်အကူအညီပေးနိုင်မှုမရှိသေးဘူးလို့ဒေသခံတွေကပြောသလိုပြည်ပခဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးခွင့်ပြုဖို့ကိုလည်းနိုင်ငံတကာကနေပြီးတော့စစ်ကောင်စီကိုတောင်းဆိုတာတွေရှိနေပါတယ်အခုလိုမျိုးလူသားချင်းစာနာမှုအကျတဲ့ကြုံရချိန်မှာကလေးတငယ်တွေဖို့အဓိကနှင်နာခံစားကြပြီးတော့ကလေးငယ်6တန်းလောက်ဟာအိုးရဲ့အတီးတကြမရှိမှုကျမရဲ့ဆောက်ရှောက်မှုနဲ့ပညာရေးမရရှိမှုစာနေအခါမလုံလောက်မှုအာဟာရချို့တက်မှုတွေကြောင့်အကူအညီတွေလိုအပ်နေကြတယ်လို့ကုလသမဂ္ဂအစည်းအဝေးမှာဖော်ပြပါတယ်ဒါလို့အချင်းကြီးဇိုးကြီးတဲ့မှာအမျိုးသမီးတွေမင်းကလေးတွေမတန်ဆွမ်းနေနဲ့နိုင်ငံမဲ့ဖြစ်နေတဲ့ရူရင်ဂျာတွေဟာအဆိုးဆိုးတယောက်ခံစားကြရတယ်လို့လည်းဆိုပါတယ်ဒါကြောင့်မလို့လေဒလိုမျိုးအကူအညီတွေအထူးလိုအပ်ချက်တွေကြောင့်2024ခုနှစ်အတွင်းလူပေါင်း 9.3 သန်းအတွက်ဦးစားပေးပြီးတော့အရေးပေါ်အကူအညီဒေါ်လာ994သန်းအထူးပဲလိုအပ်ချက်ရှိနေတယ်လို့ကုလသမဂ္ဂထောက်ပြခဲ့တာကိုအခုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုဦးပ
ါသောတာရှင်များရှင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးချရပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအသက်အန္တရာယ်များလာတဲ့ပင်လယ်ပြင်ကိုဖြတ်နေမြေသစ်မှာအခြေချနိုင်ဖို့ကြိုးစားကြပေမဲ့အင်ဒိုနီးရှားမှာလည်းဆန့်ကျင်မှုတွေနဲ့ကြုံလာရတာကြောင့်သူတို့ရဲ့အနာဂတ်ကမြေမြာထပ်ပြီးတော့ဖြစ်လာရပါတယ်။ AFP သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံနောက်မြောက်ပိုင်းတဲထောင်ဖြူဖြူနဲ့မိုင်းချီဝေးတဲ့ခေါင်တီတဲ့ကျွန်းကလေးတစ်ခုပေါ်မှာရိုဟင်ဂျာဒုက္ခသည်တထောင်ကျော်ရောက်ရှိနေတာနိုဝင်ဘာလအလယ်ပိုင်းကတည်းကဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေယာယီခိုလုံရတဲ့အပြင်မှာတော့ဒေသခံတွေချစ်တဲ့ဆန္ဒပြပါတယ်။ဒီလူတွေကိုမောင်းထုတ်ကြလို့ဆန္ဒပြခေါင်းဆောင်တို့ရဲ့ကြွေးကြော်ချက်ကိုအများအပြားကအားပေးချပါတယ်။လက်ကျွန်းလာပိုင်းကြီးအတွင်ပင်လယ်ပြင်မှာရာသီဥတုပိုပြီးတော့ကောင်းလာတာနဲ့အတူမြန်မာနိုင်ငံတွင်ဖြစ်နေမှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ရှိရာဘင်္ဂလားဒေ့ရှ်ကနေအန္တရာယ်များတဲ့ပင်လယ်ခီးကိုဖြတ်လာတဲ့လှေ6ဆင်းကျော်ထိရှိလာနေပါတယ်။2015ခုနှစ်နောက်ပိုင်းအင်ဒိုနီးရှားနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေရောက်ရှိမှုအများဆုံးလည်းဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ပင်လယ်ပြင်မှာသတင်းဖတ်တွေနဲ့ချီဖြတ်တန်းလာခဲ့ပြီးတဲ့နောက်ကန့်ကတ်လာချိန်မှာလဲရိုဟင်ဂျာဒုက္ခသည်တို့အတွက်အခက်အခဲတစ်တွေတွေ့လာပါတယ်။သူတို့လေတွေကိုနောက်ကျောင်းပြန်လည်ခိုင်းမှုဒေသခံတွေစ조사ကြသလိုဆန္ဒပြသူတွေကလည်းဒုက္ခသည်တွေခိုးလုံရတဲတွေကိုမီးရှို့ဖို့စ조사ကြပါတယ်။ဒါအပြင်ဒုက္ခသည်တို့အနာဂတ်အတွက်လဲအင်ဒိုနီးရှားအစိုးရဘက်ကရည်ရတဲ့အပြေမပေးပါဘူး။ဒေသဆိုင်ရာအနာပိုင်တို့ကညှဉ်းဆန်နေပေမဲ့လဲအင်ဒိုနီးရှားအစိုးရကတော့အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုယာယီနေထိုင်စားသောက်ရေးအတွက်ကူညီပေးဖို့သဘောတူပါတယ်။ဒါပေမဲ့အင်းနီးရှားနိုင်ငံတွေကဒုက္ခသည်တွေအတွက်အခြေချခွင့်ပေးဖို့အင်ဒိုနီးရှားအစိုးရကတောင်းဆိုပါတယ်။ဒုက္ခသည်တွေအတွက်လုံလောက်တဲ့ခိုးလုံရေးစခန်းရရှိဖို့ဒါမှမဟုတ်လေကမ်းခြေတွေမှာတဲရီနဲ့ဆက်ထားနိုင်ရေးအတွက်အနာဖိုင်တွေနဲ့အကူအညီပေးရေးအဖွဲ့တွေစူးစမ်းနေကြတာနဲ့အတူပဲရိုဟင်ဂျာဒုက္ခသည်တွေအခြေအနေကတောင်မတင်ရင်မကျဖြစ်နေပြီးတနည်းအားဖြင့်တနည်းအားကိုရွှေ့ပြောင်းနေကြရပါတယ်။ပြီးခဲ့တဲ့လကအင်ဒိုနီးရှားကိုရောက်လာတဲ့အသက်24နှစ်အရွယ်မန်ဆာအလမ်ကတော့အာချေပြည်နယ်လောက်ဆူမိုဝါမြို့ကခိုလုံရေးစခန်းမှာ AFP ကိုအခုလိုပြောပါတယ်
။ I will pray for them.
ပင်လယ်ကလူအလုံးအတွက်ကျွန်တော်မိသားစုအတွက်သူတို့အတွက်ကျွန်တော်ဆုတောင်းပါတယ်အင်ဒိုနီးရှားအစိုးရနဲ့အင်ဒိုနီးရှားပြည်သူတွေကကျွန်တော်တို့ကိုဒီမှာနေထိုင်ခွင့်ပြုမယ်ဆိုရင်တော့ကျွန်တော်တို့လည်းဒီမှာနေမှာဖြစ်ပြီးကျွန်တော်တို့အနာဂတ်ကပိုပြီးတော့ကောင်းမယ်လို့ထင်ပါတယ်ကျွန်တော်တို့ကိုဒီမှာနေခွင့်မပြုဘူးဆိုရင်တော့ဘယ်သွားရမလဲဆိုတာမသိတော့ပါဘူး
ဝင်းကြရီပင်လယ်ပြင်ကိုဖြတ်ပြီးရောက်ရှိလာတာကအချင်းမာနစ်စဉ်ဖြစ်ရုပ်ဖြစ်စဉ်ကိစ္စဖြစ်လာပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရာဇဝတ်မှုတွေတိုးလာတာနဲ့အတူအခြေအနေတွေဆွေးရလာနေပြီးပညာသင်ကြားရေးအခွင့်အလမ်းကလည်းနှဲပါလာတာတွေကြောင့်ဒုက္ခသည်တချို့ကအင်ဒိုနီးရှားဒါမှမဟုတ်လဲမလေးရှားကိုဖလီခီးထွက်ဖို့ရွေးချယ်လာကြပါတယ်။တွေ့တဲ့အတန်ယူပရိပခရီနဲ့ဆဲဆွနဲ့ပေါင်းများစွာကြုံခဲ့ရတဲ့အာချေးပြည်သူအများပြားကတော့ရွင်ဂျာမွတ်စလင်တွေရဲ့အတိဒုက္ခကိုစာနာကြပါတယ်။အချစ်ချစ်တာကတချို့ကဒုက္ခသည်တွေကိုကြိုဆိုကြပြီးအဝတ်အထည်အသုံးဆောင်တဲ့စီးဝါတို့ကိုထောက်ပံ့ကူညီကြပါတယ်။ရွင်ဂျာဒုက္ခသည်နူရူအာမင်ကအခုလိုပြောပါတယ
်
။အင်ဒိုနီးရှားမှာကငြိမ်းချမ်းပါတယ်။အစိုးရကရောပြည်သူတွေကပါကျွန်တော်တို့ကိုကူညီကြပါတယ်။အေးအေးဆေးဆေးပဲကျွန်တော်တို့ခိုးလုံစရာပေးပါတယ်။အင်ဒိုနီးရှားမှာပို့ပြီးငြိမ်းချမ်းပါတယ်။ဖျားသခင်ရဲ့ကျေးဇူးပါ။
ဒါပေမဲ့လည်းတချို့ဒေသခံတွေကတော့ဆက်လက်ဒီခံဆစ်ရှိဖို့ခက်နေကြပြီးရိန်ဂျာတွေတုံးခါကြောင့်ရှင်းမြစ်တွေရှားပါစေတဲ့တခါတည်းရန်ဒေသခံတွေနဲ့ပါပြဿနာဖြစ်တယ်လို့ပြောကြပါတယ်။အ ਨੇ ဆုံးရိန်ဂျာလှေတစည်းကတော့ကန့်ကန့်မခံတာကြောင့်လှည့်ပြန်ကြရပြီးမောပန်းနွမ်းနယ်နေကြတဲ့ဒုက္ခသည်တွေကတော့သူတို့ကိုညှတာထောက်ထားပေးရပန်းချဖို့အတွက်ကန့်ချေကိုရှိကူးခဲ့ကြတာပါ။အချင်းပြည်နယ်တွင်တနည်းအားမှာရှာဖွေကန့်ကပ်ဖို့သူတို့ကိုမောင်းထုတ်ကြတာပါ။စပန်းကျွန်းကခလုံးရေးစခန်းမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေရိုဟင်ဂျာစန့်ကျင်ရေးဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ဒုက္ခသည်တွေကြားရှေးအနေငယ်သာလူကျူရေးယူခဲ့ပါတယ်။ပြည်နယ်မြို့တော်ဘန္ဒာအချင်းမှာလည်းဒုက္ခသည်တွေရာကြီးခလုံးရအစွန်ရအဆောက်အဦတစ်ခုမှာကိုတာဘာရူရွာဒေသခံတွေကရွင်ဂျာရီကိုလက်မခံဘူးလို့ရေးချတဲ့ဆိုင်းပုတ်တစ်ခုကိုလည်းအေးအပီသတင်းထောက်ကိုယ်တိုင်တွေးခဲ့ပါတယ်။လူမှုကွန်ရက်တွေပေါ်မှာလည်းရွင်ဂျာရီနဲ့ပတ်သက်တဲ့သတင်းမှားတွေကောလာဟာလာတွေနဲ့မကောင်းရေးတဲ့ post တွေပို့ပြီးတော့ညှားလာတာကိုလည်း AFP ရဲ့အချက်လက်စစ်ဆေးတဲ့အဖွဲ့ကတွေ့ရှိပါတယ်။အာချင်းလူသားချင်းစာနာမှုဆိုင်ရာတက်ကြွလှရှားသူဇာဖာဒါလီခါဝမ်ကအခုလိုပြောပါတယ်။
ရွေးညာနဲ့ပတ်သက်ပြီးလှုပ်ကြံသတင်းတွေအများပြားရှိနေပြီးအထူးသဖြင့်တော့လူမှုကွန်ရက်ပေါ်မှာဖြစ်ပါတယ်လူအများပြားကအင်တာနက်ပေါ်မှာတွေ့တာတွေကိုစစ်ဆေးတာမျိုးမရှိတာကြောင့်လဲလူအများပြားပေါ်မှာဩဇာတက်ရောက်ပါတယ
်အင်ဒိုနီးရှားနိုင်ငံမှာရိုဟင်ဂျာစန့်ကျင်ရေးတိုးလာပြီးရိုဟင်ဂျာတွေကိုပြောင်းရွှေ့နေရချထားရေးအင်ဒိုနီးရှားအစိုးရရဲ့တောင်းဆိုချက်ကြောင့်လူခွင့်ရေးအဖွဲ့တွေကြားမှာသတိထားစရာဖြစ်လာနေပါတယ်အချစ်ကလူသားချင်းစာနာမှုဆိုင်ရာတက်ကြွလှူရှာသူဇူဖာဒါလီခါဝန်ကအခုလိုပြောပါတယ
်ဒုက္ခသည်တွေရဲ့အနာဂတ်ကတော့မသေးကြပါဘူးတနေရာကနေတနေရာကိုရွှေ့နေကြရတာကိုကျွန်တော်တို့တွေ့ခဲ့ပြီးပါပြီ
အချစ်ကခလုံးရေးစခန်းမှာနေတဲ့အလမ်ကတော့သူ့အနာဂတ်ကကုလသမဂ္ဂရဲ့လက်ထက်မှာရှိနေပြီးသူကတော့ကုန်းမြေပေါ်မှာရှိနေရတာကိုပဲကျင့်တတ်ပါတယ်သူပြောဆိုခဲ့ပါတယ်ရှင
် I don't know but
ကျွန်တော်တတ်နိုင်တဲ့အရာမဟုတ်တဲ့အတွက်ဘာဆက်လုပ်ရမလဲဆိုတာမသိပါဘူ
း VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါလိမ့် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ကမ္ဘာကျော်ကိုရီးယား K-pop အမျိုးသမီးဂီတာအဖွဲ့ Blackpink အဖွဲ့ဝင်တွေကိုဗြိတိန်ဘီယံ Charles ကဗြိတိရှား Empire ရဲ့ဂုဏ်သုဆောင်အဖွဲ့ဝင် MBE ဘွယ်ချီးမြှင့်လိုက်ပါတယ်။အခွန်ဆောင်မှုပြက်ကွက်တဲ့ဆိုပြီးစပိန်မှာအမှုရင်ဆိုင်နေရတဲ့ Shakira အမှုတစ်ခုရှင်းလိုက်နိုင်ပါပြီ။ဒီလိုထင်ပေါ်ကြော်ကြားသူတွေရဲ့သတင်းတွေကိုတော့တက်တန့်ရောက်သတင်းလာမှာမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင်။
ကျော်ကျော်ကိုရီးယား K-pop အမျိုးသမီးဂီတာအဖွဲ့ Blackpink အဖွဲ့ဝင်တွေကိုဗြိတိန်ဘီယံ Charles က British Empire ရဲ့ဂုဏ်သူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုတောင်ကိုရီးယားသမ္မတရွန်ဆွတ်ရောပါတက်ရောက်တဲ့အခမ်းအနားမှာချီးမြှင့်လိုက်ပါတယ်။ Buckingham နန်းတော်ကိုရောက်လာခဲ့တဲ့ Jennie G, Sue Lee Sin နဲ့ Rosie တို့ကစုတစိတ်လက်ခံယူချိန်မှာ Charles ပြင်းနဲ့အေးမောစကားပြောခဲ့တာပါ။ ပြင်းကြီးကသူတို့နှစ်တည်းတလောက်ကြာလာတော့မှစကားပြောနေနိုင်ကြတာဆိုလိုတာကအခုထိတည့်နေကြတယ်ဆိုတော့အံ့ဩတယ်လို့ပြောသွားပါတယ်။ဒီနေ့ကျရင်တော့မင်းတို့ဖြောပြေပွဲကိုကြည့်အောင်မယ်လို့လည်းပြင်းကြီးကဆိုပါတယ်။ပထမရက်နိုဝင်ဘာလ22ရက်နေ့ညမှာတော့ဗြိတိန်နဲ့ကိုရီးယားနှစ်နိုင်ငံကုန်သွယ်ရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့ရည်ရွယ်ပြီးတော့ဗြိတိန်ဘီရင်ချားစ်နဲ့မိဖုရားကမ်မလာတို့ကညစာစာဝယ်တက်ခင်းအဲ့ခံပြီးတော့တောင်ကိုရီးယားသမ္မတရွန်ဆော့ရော်နဲ့ဇနီးဖြစ်သူသမ္မတဂရော Kim Kwon Hero နဲ့အတူ Blackwing မှာတက်ရောက်ပါတယ်။ရွှေပွဲလာတွေအနေနဲ့အမျိုးသားတွေကအဖြူရောင်လဲစီအမျိုးသမီးတွေကအဖြူရောင်တရဖူတက်ဆင်လာရတာဖြစ်ပြီးတော့ Blackwing အဖွဲ့လည်းဖိတ်ကြားခံရသူ190ကျော်ထဲမှာပါဝင်တာပါ။ပြင်ကြီးကဗြိတိန်ကနေပြောကြိုးဆိုပါတယ်လို့ကိုရီးယားလိုပြောသွားပါတယ်။ချားစ်ရင်ကဩဝါဒချွေတဲ့ခါမှာ Blackwing နဲ့ပတ်သက်ပြီးတော့လည်းတေချာထည့်ပြောသွားတာပါ။
I applaud Jenny, Jisoo, Lisa and Rose, better known collectively as Blackpink.
ဘဝရဲ့ဒီသိသိမှာစဉ်ဆက်မပြတ်ရေရှည်တည်တဲ့ရင်နဲ့ပတ်သက်ပြီးတော့ကမ္ဘာပြည်သက်ကိုအသိပညာပေးတဲ့အတွက်ကြောင့်မလို့ Jenny, Jisoo, Lisa နဲ့ Rosé တို့ရဲ့ Blackpink အဖွဲ့ကိုချီးကျူးပါတယ်။ဒီကမ္ဘာလုံးကသဘောကျတဲ့ Superstar တွေဖြစ်နေချိန်မှာဒီလိုအထူးအရေးကြီးကိစ္စရဲ့တွေကိုဦးစားပေးလှုပ်ဆောင်တာတွေ့ရလို့လေးစားမိပါတယ်လို့ Charles Bing ကပြောသွားပါတယ်။ Korea ရဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးမှု Korea ယဉ်ကျေးမှုကမ္ဘာမှာမြင့်တင်နိုင်တာတွေအတွက်လည်းသူချီးကျူးသွားခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံးတေးတပုတ်ဖြစ်တဲ့အဆိုတော်ဆိုင်ရဲ့ Gangnam Style တခြင်းကိုရည်ညွှန်းပြီးတော့လဲအရင်နှစ်တွေဆိုးမျိုးတော်ကိုတွားခဲ့တော့က Gangnam Style တွေရလာခဲ့တာမသိခဲ့ဘူးလို့ဘီယန်ဂျီကအရှုံးဖောက်ပြီးတော့ပြောသွားခဲ့ပါရှင်။ကမ္ဘာ့ကိုလံဘီယာဆိုတော့ Shakira ဟာခွန်ရှောင်မှုနဲ့တရားစွဲခံရတာကိုအမှုပြေလဲအောင်ရှင်းလိုက်နိုင်ပါတယ်။စပိန်နိုင်ငံမှာ2012ခုနှစ်နဲ့2014ခုနှစ်ကြားဝင်ငွေခွန်ဒေါ်လာ 15.8 တန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးတော့ဘာစီလိုနာမြို့တော်မှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။အခုတော့သူကပေးဆောင်ရမယ်ဆိုရင်ငွေစုစုပေါင်းရဲ့တဝက်ကျော်ဒေါ်လာ 8.3 တန်ဒဏ်ကြေးဆောင်ပြီးတော့သဘောတူညီမှုရယူလိုက်ပါတယ်။သူက3နှစ်ထောင်တန်မကြားခံမဲ့ပေးဆောင်ရမယ်။နောက်ထပ်ဒဏ်ကြေးဒေါ်လာ5သိန်းဒီပါလဲပေးလိုက်ရပါတယ်။အရင်ကတော့သူကဒီအခွန်ရှောင်မှုဆိုတာကမတရားဆွဆဲမှုဖြစ်တယ်။အမှုပြေလည်သွားတဲ့အထိမရရအောင်ပြန်ပြီးချေပါမယ်လို့ပြောထားတာပါ။အခုသူ့မှာနောက်ထပ်ဒီအခွန်ရှောင်မှုတစ်ခုတော့ရှင်းဖို့ကြံပါသေးတယ်။သူမရှင်းနိုင်ရင်ထောင်နဲ့ရှင်းနေအထိပြည်တန်ချဖို့အတွက်အစိုးရရှင်းနေတွေပြင်ဆင်နေပါလေ။ Shakira ကခုအမှုရှင်းနေရတဲ့နှစ်ကာလအပိုင်းအခြားမှာတစ်နှစ်စီတိုင်းမှာနှစ်ဝက်ကျော်စီစပိန်နိုင်ငံမှာနေထိုင်ခဲ့ပါလေ။ဒါကြောင့်မလို့စပိန်နိုင်ငံမှာအမြဲနေထိုင်သူဖြစ်နေတတ်မှတ်လို့ရတယ်လို့ရှင်းနေတွေကပြောတာပါ။ပြီးတော့2012ခုနှစ်မေလကဘာစီလိုနာမှာသူဝယ်ခဲ့တဲ့အင်္ဂါလဲပင်မနေထိုင်တဲ့မိသားစုအိမ်ဖြစ်နေတတ်မှတ်နိုင်တယ်လို့ပြောပါလေ။အဇူရာရှာကီယာဟာဘာစီလိုနာကလပ်အသင်းမှာကစားတဲ့ဥရောပနာမည်ကျော်ဘောလုံးသမားဂျေရက်ပီကင်းနဲ့လက်ထပ်ပေါင်းသင်းခဲ့ပြီးတော့ကလေးနှစ်ယောက်ရပြီးမှအင်တန်ကွဲသွားခဲ့တာပါ။သူကလက်တလုံးမှာဆိုရင်နိုဝင်ဘာလ16ရက်နေ့ကပဲစပိန်နိုင်ငံဆေဗေးမြို့မှာကျင်းပတဲ့လက်တင်ဂရမ်မီဂီတဆုချင်းမြို့ပေါ်မှာဆုနှစ်ခုဆုခူထားပါတယ်ရှင
်။အင်္ဂါနေ့မနေ့ခင်အတွက်သတင်းဖတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ကာဇာမာဟမတ်စ်တို့အပေါ်အစ္စရေးစစ်စင်ရေးကိုတိုးမြင့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကြုံးဝါလိုက်ပါတယ်။တချိန်တည်းမှာတော့ဂါဇာကဒုက္ခသည်စခန်းကိုအစ္စရေးစစ်စင်နာမှာလူဒါဇင်နဲ့ချီထိခိုက်ထန်ရာရတယ်လို့ဂါဇာဒေသချမ်းမာရေးအာဏာပိုင်တို့ကထုတ်ပြန်ပါတယ်။လာမယ့်နေ့တွေမှာတိုက်ခိုက်မှုတွေကိုတိုးချဲ့သွားမှာဖြစ်ပြီးဒါဟာရေရှည်စစ်ပွဲဖြစ်လိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအာဏာရပါတီအဖွဲ့ဝင်တွေကိုတင်းနှင်းလာနေကပြောဆိုထားပါတယ်ရှင်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ရပ်ကွက်တစ်ခုမှာအစ္စရေးကလေကြောင်းတိုက်ခိုက်မှုကြောင့်အစ်စ်မြင့်အီရန်ဗိုလ်ချုပ်တူသေဆုံးတယ်လို့အီရန်နိုင်ငံပိုင်မီဒီယာကကြေညာပါတယ်။ဆီးရီးယားမှာရှိတဲ့အီရန်ပြည်သူစစ်တော်လှန်ရေးအဆောက်အအုံအကြမ်းမေးဖြစ်သူရာဇီမူဇာဘီဖြစ်သူသေဆုံးခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တဲ့ကိုတောင်တရုတ်ပင်လယ်ပြင်ထဲကတရုတ်ပိုင်နက်ကိုအချင်းချင်းထိပါပြီးမမှန်မကန်သတင်းဖြန့်တာစစ်ရေးလှုပ်ရှားမှုတွေနဲ့ထိတိုက်တွေ့တာလို့ပြီးပြဿနာဖန်တီးနေတယ်လို့တရုတ်နိုင်ငံပိုင်သတင်းကတင်းနှလာနေမှာဆွတ်ဆွဲထုတ်ပြန်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာအမေရိကန်အကူအညီကိုယူပြီးတရုတ်ကိုအဆက်မပြတ်ရန်ဆနေတဲ့လှုပ်ရက်ဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိပါစေတဲ့ကြီးမားတဲ့အန်တီအေလှုပ်ရက်တွေဖြစ်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့အဘော်ပြည်သူနေစဉ်သတင်းစင်မှာတင်းနှလာနေကသတင်းဆောင်မှာရေးသားဖော်ပြတာဖြစ်ပါတယ်ရှင်။ Now song ya tadin chin chouk ka ro di lauk ba be shin di min ne khin atwe season thau lou yin mu ka ko zo mu cho phit par de nya pai 9 nai kan ni 10 nai chi thau lwe mae radio yauk tan season ko ro line to meter 1925 32 to ka ni phan yu na sin nai cha ba de shin totta shin mya ne de kwa myama pi tu pi da a lo ko yo sait ba shin lan chat mye cha ba si shin view ko na sin ne atwe chesu tin ma de chima thank you type ba.